Welcome to the Voice of America in Burmese.
ဗီယံဘောင်ကင်းဝေးရညတညဖြစ်ပါစေခင်ဗျာ။အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီယိုအမေရိကန်တန်ကနေ2022ခုနှစ်ဇွန်လ4ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190အပြင်VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာ။အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပါ
။ကျွန်တော်ကတော့ဝင်းမင်းပါ။ကိုသားညူဦးနဲ့ဒီနေ့ထေတန်းရသတင်းတွေကိုပြောပြပေးပါပါ။ဒီနေ့အထူးခြားဆုံးသတင်းတွေထဲမှာတော့ Russia Ukraine စစ်ရဒရာပြေမှာနှစ်ဖက်လုံးကနိုင်နေပြီနိုင်ကိုနိုင်ရမယ်လို့ကြုံရလိုက်ပါတယ်။ Iran ဘာသာရေးကောင်ဆောင်အယာတူလာခါမီနီကလည်းအမေရိကန်ကိုရည်ရွယ်ပြီးဆန္ဒပြပွဲတွေကိုတုံအီရန်ကိုတိုက်ခိုက်နေတယ်လို့ဝေဖန်လိုက်ပါတယ်။ QUAD Quad လို့တူကခေါ်တဲ့အမေရိကန်ဦးဆောင်မဟာမိတ်နိုင်ငံအဖွဲ့ကတရုတ်ပင်လယ်ထောက်လှမ်းမှုတိုးလုပ်ဖို့ရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြပြပေးပါပါခရီးနိုင်
။ဟုတ်ကဲ့ပါ။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ရပြီးတဲ့နောက်အပတ်စဉ်ဒုအသံအစီအစဉ်မှာတော့
ကျွန်တော်တို့နဲ့အမေရိကန်ဆုံးနေတဲ့တူဦးပေါ့နော်။တင်းဆက်ခံရမှာသူဆိုရင်ဒီကြောပြင်းတပြင်းလုံးဆုတ်ပြတ်သွားတဲ့ဒီရိုက်ခံရတာတွေနောက်ခုနလိုလမ်းလျှောက်လို့မရနိုင်တဲ့အထီအောင်ဟိုဘယ်လိုမလဲလောကဟိုလမ်းလျှောက်လို့ဟိုတယောက်တည်းသွားပြီးလမ်းလျှောက်လို့မရတဲ့အထီဘေးကလူ
ကမြန်မာနိုင်ငံအချင်းထောင်တွေအတွင်းကမြန်မာနေဆက်မှုတွေနဲ့ပတ်သက်ပြီးတော့ပြန်လည်လွတ်မြောက်လာတဲ့အချင်းသားတူပြောပြတော့တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုတိုးတက်စီစဉ်မှာနားဆင်ရမှာပါဒါပြင်ဥတမောက်သန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစီအစဉ်နဲ့တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကုသားညုံတို့တို့လည်းအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှား-ယူကရိန်းစစ်ရဒရာဖြေချင်းယူကရိန်းအရှေ့ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်လုံးကသူတို့နိုင်နေပြီလို့အပြိုင်ကြုံဝါလိုက်ကြပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စ်ပြည်နယ်ကအဓိကမြို့ကြီးနှစ်ခုမှာဝိုင်းထားတာနဲ့ပြန်တိုက်ထုတ်တာတွေအပြန်အလှန်ဖြစ်နေချိန်မှာရုရှားပြောခွင့်ရတဲ့နောက်ယူကရိန်းပြည်နယ်အကြီးအကဲနှစ်ဖက်လုံးကအခုလိုတပြိုင်တည်းဟစ်ကြွေးလိုက်ကြတာပါရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသူတို့အဓိကတာဝန်ကြီးဖြစ်တဲ့ယူကရိန်းရှေ့ပိုင်းခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ဒေသကအရက်သားတွေကိုအကာအကွယ်ပေးရေးလုပ်ငန်းကြီးအောင်မြင်သွားပါပြီလို့မနေ့ကပဲပြောလိုက်ပါတယ်ယူကရိန်းနိုင်ငံအစိပ်ပိုင်းတွေကိုလွတ်မြောက်အောင်ရုရှားတပ်တွေကစွန့်ဆောင်ပေးလိုက်ပြီးဒီရုရှားအထူးစစ်စင်ရေးလုပ်ငန်းကိုအောင်မြင်တဲ့အထိဆက်လုပ်သွားမယ်လို့ရုရှားပြောခွင့်ရကဆက်ပြောခဲ့ပါတယ်လူဟန်စ်ပြည်နယ်မြို့ကြီးစီဗရိုဒေါနက်စ်နဲ့Listens Hanks တွေကိုရုရှားကဝိုင်းထားဖို့ဆက်လုံမန်းနေချိန်ယူကရိန်းရဲ့လူဟန်စ်ပြည်နယ်အခြေကဲစီဟီဂိုင်တိုင်းကလည်းစီဗရွန်ဒေါနက်စ်မြို့ကနယ်မြေကြီးတစ်ခုကိုပြန်သိမ်းပိုက်နိုင်ခဲ့ပြီလို့မနေ့ကပြောလိုက်ပါတယ်ယူကရိန်းတပ်တွေအနေနဲ့ဒီဒေသကသိမ်းပိုက်ခံနယ်မြေ20ရာခိုင်နှုန်းကိုပြန်သိမ်းယူနိုင်ခဲ့ပြီးရုရှားတပ်တွေအားသာနေတဲ့လက်နက်ကြီးအင်အားကိုအနောက်နိုင်ငံတွေကလာမဲ့တာဝန်ပြစ်ဒုံးတွေရတာနဲ့ပြန်တွန်းလှန်နိုင်ပါပါလို့လည်းလူဟန်စ်ပြည်နယ်အခြေကဲကဆက်ပြောခဲ့ပါတယ်ခင်ဗျာ
စနပ်ပြဝရီကိုအကြောင်းပြုပြီးတော့အီရန်နိုင်ငံကိုအားနည်းသွားအောင်လို့ကြိုးပမ်းနေတဲ့ရန်သူဆိုပြီးတော့အီရန်ဘာသာရေးခေါင်းဆောင်အယက်ထိုလာအလီခိုမနီကအမေရိကန်ပြည်အောင်စုကိုအဓိကရည်ညွှန်းထားပြီးပြောသွားပါရယ်ပြီးခဲ့တဲ့ရက်သတင်းပတ်တွေအတွင်းအီရန်မျိုးကြီးအတော်များများမှာနေထိုင်စားသောက်ဈေးတက်လာတာနဲ့အာဂရီလယ်စားမှုတွေကိုဆန့်ကျင်တဲ့စနပ်ပြကန့်ကွက်မှုတွေဖြစ်ခဲ့ပါရယ်ရန်သူဟာအစ္စလာမစ်စနစ်ကိုတိုက်ခိုက်ဖို့အတွက်လူများစနပ်ပြဝရီကိုအသုံးချလာတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကရုပ်သံဘေးကွန်းမှာပြောပါရယ်အီရန်နိုင်ငံအနောက်တောင်ပိုင်းမြို့တစ်မြို့မှာပြီးခဲ့တဲ့မေလ23ရက်နေ့ကလူ38ဦးထက်မနေ့သေဆုံးခဲ့ရတဲ့အဆောက်အုံပြိုကျမှုဖြစ်ပြီးတော့အရေးချင်းမရှိတဲ့အရာရှိတွေကိုအရေးယူဖို့ဆိုပြီးတော့တောင်းဆိုတဲ့ဆန္ဒပြပွဲတွေဇက်တိုက်ပေါ်ခဲ့ပါတယ်။ရန်သူဟာအင်တာနက်ငွေကြေးကြီးစားတွေနဲ့စိတ်သက်စစ်စင်ကြီးလှုပ်ပြီးတော့အီရန်လူထုကိုဒီအီရန်ကိုဆန့်ကျင်လာအောင်မျှော်လင့်နေကြတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောပါတယ်။1989ခုနှစ်တုန်းကကွယ်လွန်သွားခဲ့တဲ့အီရန်ဘာသာရေးခေါင်းဆောင်ကြီးအယက်ထိုလာရူဟိုလာခိုမနီရဲ့ဗိမ္မာန်မှာအထိမ်းမှအခမ်းအနားပြုလုပ်စဉ်မှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။အီရန်နိုင်ငံမှာအမေရိကန်ကြောထောက်နောက်ခံပြီးထားတဲ့ရှားပြန်ဆူရကိုဖြုတ်ချပြီးအီရန်နိုင်ငံကိုဘာသာရေးအခြေခံနိုင်ငံဖြစ်တဲ့အယက်ထိုလာရူဟိုလာခိုမနီကတည်ထောင်ခဲ့တာပါအမေရိကန်နဲ့အနောက်နိုင်ငံတွေဟာအရင်ကတည်းကအတွက်ချက်မှားခဲ့တယ်လို့ပဲအခုလည်းပဲအီရန်ကိုအစ္စလာမ်နိုင်ငံတော်မဖြစ်အောင်လုပ်နိုင်မယ်ဆိုပြီးအတွက်ချက်မှားကြပြန်ပြီဆိုပြီးအီရန်ဘာသာရေးခေါင်းဆောင်ကပြောဆိုခဲ့ပါတယ
် QUAD Quad လို့ခေါ်တဲ့အမေရိကန်ဦးဆောင်မဟာမိတ်အဖွဲ့ပင်လယ်ရေကြောင်းထောက်လှမ်းမှုတိုးမှာကိုတရုတ်ဘက်ကလည်းလိုက်တိုးနိုင်တယ်လို့သုံးသပ်နေကြပါတယ်Quad လေးနိုင်ငံမှာမိတ်အဖွဲ့ဝင် American, Japan, India, Australia တို့အနေနဲ့နောက်ဆုံးပေါ်ခင်မီနီးပညာသုံးထောက်လှမ်းစနစ်တွေတက်ဆင်ပြီးအာရှပစိဖိတ်ဒေသကပင်လယ်ပြင်နဲ့ငါးခိုးဖက်မှုနှင်းနေပြင်ဆင်နေပါတယ်။အာရှပစိဖိတ်ဒေသမှာအကြီးအမားဆုံးပြဿနာတစ်ခုဖြစ်တဲ့ဒီငါးခိုးဖက်မှုနှင်းနေရေးအတွက် quad မဟာမိတ်နိုင်ငံခေါင်းဆောင်တွေအနေနဲ့ဒေတာရင်းငါးဖန်ဆုံးနိုင်ငံတရုတ်ကိုအဓိကထားစောင့်ကြည့်သွားမှာပါလို့တုံသက်သူတွေကဆိုပါတယ်။ဒီပေါ်တရုတ်ဘက်ကလည်းအမေရိကန်ရဲ့တရုတ်ဆန့်ကျင်ရေးတိုးချက်လုပ်ငန်းအဖြစ်စိတ်ပြတ်ဒေါသထပ်ထားပြီးသားပါလို့လည်းတုံသက်သူတူဖြစ်တဲ့ဖိလစ်ပိုင်တက္ကသိုလ်ဒလီမန်ဒေတာကနိုင်ငံရေးသိပ္ပံပါမောက္ခဟာမန်ခရက်ဖ်ကထောက်ပြပါတယ်။တကယ်တော့ဝါရှင်တန်မြို့တော်ရှိတရုတ်တန်ယုံပြောခွင့်ရလီယူပန်ဂူးကလည်းကွတ်အဖွဲ့ဟာတရုတ်ချင်းချောက်မှုဆိုပြီးဆွပေးနေတာကဒေတာရင်းကနိုင်ငံတွေနဲ့တရုတ်ကြားမညီညွတ်အောင်လုပ်နေတာပါလို့ဆိုပါတယ်။ဒါကြောင့်အခုကွတ်ရဲ့အခုပင်လယ်ရေကြောင်းထောက်လှမ်းမှုစီစဉ်ဟာလဲအမေရိကန်ရဲ့တရုတ်ပြစ်မှတ်ထားလုပ်ငန်းပိုလုလာတာအဖြစ်တရုတ်ကမှတ်ယူပြီးတုံ့ပြန်မှာပါလို့လဲဖိလစ်ပိုင်တက္ကသိုလ်ပါမောက္ခခရက်ကဆက်ပြောပါတယ်။ရုရှားကြီးကျော်စစ်ပြီးတရုတ်နဲ့အလားတူဒေတာတွေလုံမှဆိုရင်နေကြချင်းအခုလိုထောက်လှမ်းမှုတက်ကနောက်တခြားနိုင်ငံတွေရဲ့အကူအညီလိုနိုင်ချိန်မှာထိုင်ဝမ်ကလည်းစိတ်ဝင်စားတာပြသထားပြီးအရှေ့တောင်အာရှနိုင်ငံတွေလည်းဆက်ပါလာနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ။
အမေရိကန်လေတင်သမောပါတဲ့အမေရိကန်တောင်ကိုရီးယားပူးတွဲစင်လေးကျင်းပူတရက်ကိုဂျပန်နိုင်ငံအိုကီနာဝါကျွန်းရဲ့အပြင်ဘက်နိုင်ငံတကာရေပိုင်နဲ့မှာ၃ရက်ကြာပြုလုပ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန့်သတ်မှုတစ်ခုလုပ်တော့မယ်လို့သတင်းတွေထွက်လာတဲ့အချိန်မှာပဲ၄နှစ်ကျော်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်တောင်ကိုရီးယားစီးလေးကျင်းပူတရက်ပြုလုပ်ခဲ့တာလို့တောင်ကိုရီးယားစစ်ဘက်ကစနေနေ့မှာကြေညာပါတယ်။တန်ချိန်သသိန်းရှိတဲ့နျူကလ িয়ার စွမ်းအင်သုံး USS Ronald Reagan လေယာဉ်တင်သမောကြီးအပါအဝင်ပက်ထင်းတက်ဒုံ USS Antietam Cruise စစ်သည်မော် Now USS Benford ဖြစ်သည်မော်လောင်စာဆီနဲ့ရိတ်ခတ်တင် UN USNS Big Horn တို့ဒီစီးလေးချင်းမှုမှာပါဝင်ခဲ့တယ်လို့ပဲတောင်ကိုရီးယားဘက်မှာလည်းတန်ချိန် 14,500 ဆန်းနဲ့ Marudu တိုက်ခိုက်သည်သည်မော်တန်ချိန် 9,600 ဆန်းနဲ့ Sichuan ဖြစ်သည်မော် Now တန်ချိန် 4,400 ဆန်းနဲ့ Manmu စစ်သည်မော်နဲ့အခြားသင်္ဘောငယ်တွေအတော်များများပါဝင်တယ်လို့တောင်ကိုရီးယားစစ်အုပ်စီးချုပ်အဖွဲ့ရဲ့အကြီးအကဲကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာသမရသစ်တက်ပြီးတော့ပထမဆုံးချိန်လုပ်တဲ့ပူးတွဲစီးရေးလေးချင်းမှုတရားဖြစ်လို့ပဲ2019ခုနှစ်နိုဝင်ဘာလကလေးကဆိုရင်တော့လင်းဂျင်သင်းမောကြီးပါဝင်တဲ့စီးရေးလေးချင်းမှုဒါပထမဆုံးအကြိမ်ပြုလုပ်တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့ရန်စားမှုတွေကိုပြင်းပြင်းထန်ထန်ကိုတုံ့ပြန်မယ်ဆိုတဲ့နှစ်နိုင်ငံပန်းဖြတ်ချက်ကိုဖော်ပြသလိုပဲစီးရေးကာကွယ်မှုပေးမယ်ဆိုတဲ့အမေရိကန်ပြောင်စုရဲ့ဂရီကွေကိုလည်းဖော်ပြချက်ဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်အကြီးအကဲကကြေညာချက်မှာဖော်ပြပါတယ်မြောက်ကိုရီးယားနိုင်ငံဟာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့တိုက်ချင်းပြစ်ဒုံးလက်နက်ဆန်းသတ်မှုလှုပ်လာခဲ့တဲ့နောက်ပြီးခဲ့တဲ့မတ်လတွင်ကတော့ပင်လယ်ဝါထဲမှာ USS Abraham Lincoln လေယာဉ်တင်သင်္ဘောဦးစီးပြီးတော့စီးလေးချင်းမှုတရားပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒီ USS Abraham Lincoln ရေတပ်အုပ်စုဟာဧပြီလအတွင်းမှာကိုရီးယားကျွန်းဆွယ်တစ်ဝိုက်မှာရေပြင်မှာကင်းလှည့်ပါတယ်။အခုလည်းပဲ2019ခုနှစ်ကတည်းကမလုပ်ခဲ့တဲ့နျူကလ িয়ার ဆန်းသတ်မှုတရားလုပ်မယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြင်ဆင်နေတယ်လို့ထောက်လိုင်းရေးသတင်းတွေကိုကူကားပြီးတော့တောင်ကိုရီးယားဘက်ကပြောဆိုလာတဲ့အချိန်မှာခုလိုမျိုးပူးတွဲစီးလေးချင်းမှုတရားဖြစ်လာတာပါခင်ဗျာ
။ The American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညာနဲ့9383ညာပိုင်းဒိုမီတာ51 kHz 9885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190kilohertz 1500လေးပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA American တရဲ့စနေညသတင်းတွေကိုဆက်ပြပြနေပါတယ်နေတူးအဖွဲ့ဝင်ဖြစ်ရေဖင်လန်နဲ့ဆွေဒင်တို့ရှောက်ထားမှုပေါ်တူရကီကဟန်တာနေမှုကိုဖြေရှင်းဖို့နေတူးအကြီးအကဲကစူးစမ်းနေပါတယ်နေတူးအထွေထွေမှုချုပ်ယန်စတိုတန်ဘတ်ဟာဖင်လန်ဝင်ကြီးချုပ်ဆန်နာမာရင်နဲ့ဒီဘက်ထက် American ခီးစဉ်တွင်တွေ့ဆုံခဲ့တယ်လို့တူရကီသမ္မတရီဆက်တေရစ်အာဒိုဝါနဲ့လည်းဖုန်းပြောဆိုပြီးအဖွဲ့ဝင်တွေလက်ခံရေးပြည်လဲဖို့ညှိနှိုင်းခဲ့ပါတယ်။နေတိုးချက်ထွင်ရေးပေါ်တူရကီဘက်ကကန့်ကွက်နေတဲ့ပေါ်ညှိနှိုင်းခဲ့တာကိုနေတိုးအကြီးအကဲကအင်တာနက်တက်တာမှာဖော်ပြလိုက်တာပါ။ရုရှားနိုင်ငံကတော့နေတိုးဖွဲ့ချက်ထွင်မှုကိုအကြောင်းပြပြီးယူကရိန်းကိုကြီးကြော်စစ်ဆင်ခဲ့တာပါ။ဖင်လန်နဲ့ဆွေဒင်နိုင်ငံတွေဟာတူရကီအစိုးရကိုဆန့်ကျင်တဲ့အကြမ်းဖက်တွေကိုကူညီနေတာကြောင့်လို့ဆိုပြီးတူရကီဘက်ကနေတိုးအဖွဲ့ဝင်တွေလက်ခံရေးကိုကန့်ကွက်နေပါတယ်။ဖင်လန်နဲ့ဆွေဒင်တို့ကလည်းရုရှားချွကျော်စစ်ကြောင့်နေတိုးအဖွဲ့ဝင်တွေဖြစ်လာဖို့လိုလားလျှောက်ထားခဲ့ကြတာပါ။တူရကီရဲ့စိုးရင်ချက်ကိုဖြစ်ရှင်းပေးဖို့လိုသလိုအဖွဲ့ဝင်တွေလက်ခံရေးကိုရှေ့ဆက်လုပ်နိုင်ဖို့လိုအပ်ချက်တွေတူကရီသမရအာဒိုဝန်နဲ့မနေ့ကဆွေးနွေးခဲ့ကြတယ်လို့နေတိုးအတွင်းရေးမှူးချုပ်စတိုတန်ဘတ်ကပြောပါတယ်။ဖုန်းနဲ့ဆွေးနွေးပြောဆိုမှုဟာအပြူသဘောရလက်ရှိတယ်လို့လည်းသူကဆိုပါတယ်ခင်ဗျ။
လုံရဲ့33နှစ်တုန်းကတရုတ်နိုင်ငံ TNMN ရင်းပြင်မှာတရုတ်တပ်ဖွဲ့တွေရဲ့နှိမ့်ကုပ်မှုခံခဲ့ရတဲ့ဒီမိုကရေစီရေလူလာတက်ကြွတဲ့စနားပြအကြောင်းသားတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဂုဏ်ပြုတဲ့ကြေညာချက်တောက်ကြနေမှာထုတ်ပြန်ပါတယ်။တတိပြောင်မြောက်တဲ့ဒီလူတွေကိုမေ့ထားလို့မရပါဘူးလို့ကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံရဲ့ဒီနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုတောင်းဆိုတဲ့1989ခုနှစ်ညီညွတ်စွာလှုပ်ရှားမှုကိုတရုတ်စစ်သားတွေကရည်ရဆက်ဖြိုခွဲခဲ့ကြတာပါ။ 1989ခုနှစ် TNM အရေးခင်မှာထိခိုက်နင်းနာသူတွေအတွက်နှစ်စဉ်စူတောင်းပွဲလုပ်နေကြတဲ့ဟောင်ကောင်ကပန်းရံတစ်ခုကိုလည်းအာဏာပိုင်တွေကအခုပိတ်ထားပါတယ်။တကယ်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်လှုပ်ရှားရုန်းကန်မှုတွေဟာအခုဟောင်ကောင်မှာဆက်ပြီးတော့ထင်ဟပ်နေပြန်ပြီလို့ဆိုပါတယ်။ TNM ရင်ပြင်အစုလိုက်ပြုံလိုက်တပ်ခါမှုကိုအောင်းမေးတဲ့နှစ်စဉ်စူတောင်းပွဲကိုတရုတ်နဲ့ဟောင်ကောင်အာဏာပိုင်တွေကပိတ်ပင်တာကိုရည်ညွှန်းပြီးတော့ပြောပါတယ်။ဟောင်ကောင်ရှင်ကျန်းနဲ့တိဘက်ဒေသအပါအဝင်နေရာနှံ့မှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တရုတ်နိုင်ငံအနေနဲ့တာဝန်ယူတာဝန်ခံမှုရှိလာစေဖို့ဆက်ပြီးတော့ပြောဆိုသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံကျွေးဝန်ကြီးဘလင်ကန်ကပြောပါတယ်တရုတ်ပြည်သူတွေအတွက်ရောလွတ်လပ်မှုနဲ့တရားမျှတမှုတွေရပ်တည်တိုက်ပွဲတွေကြသူတွေအတွက်ပါဒီဂျွန်၄ရက်နေ့ကိုမေ့ထားမှာမဟုတ်ဘူးလို့လည်းဆိုပါတယ်တရုတ်နိုင်ငံအတွင်းမှာတော့အခုလိုမျိုး TNM ရေခင်းနှစ်ပတ်လည်လောက်တာမျိုးတွေကိုတင်းတင်းကြပ်ကြပ်ကိုပိတ်ပင်ထားပါတယ်ကိုပိုင်အုပ်ချုပ်ခွင့်တစိ့တပိုင်းရခဲ့တဲ့ဟောင်ကောင်မှာတော့တစ်ချိန်လုံးကဒီလိုမျိုးအမှတ်တရလောက်တာမျိုးတွေတစုံတရာလုတ်ခွင့်ရပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်နှစ်အတွင်းတရုတ်ဆွေကဟောင်ကောင်မှာမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်အခုလိုမျိုးဒီမိုကရေစီရေလှုပ်ရှားမှုတွေလုတ်ခွင့်မရတော့ပါဘူး။အခုနှစ်မှာကြောက်တဲ့ဂျွန်လ၄ရက်နေ့ TNM နှစ်ပတ်လည်အခမ်းအနားတွေကိုတော့ဒီကမ္ဘာလုံးနေရာတော်များများမှာဆူတောင်းပွဲတွေလုပ်ကြမှာပါ။ Amnesty International လူခွင့်ရေးဖွဲ့ကြီးကလည်းကမ္ဘာမျိုးကြီး20မှာအထိမ်းအခမ်းအနားတွေလုပ်ဖို့ရှိပြီးတော့ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူတွေအတွက်သွေးစစ်မှုကိုပြသကြပါလိမ့်မယ်။
မြောက်ကျောက်ယောဂပြန့်နှံ့မှုအမေရိကန်မှာ22ဦးရှိလာပြီလို့ American CDC ကူးစက်ယောဂကာကွယ်ထိန်းချုပ်ရေးဌာနကဆွလိုက်ပါတယ်။အာဖရိကမှာစတွေ့ပြီးဥရောပနဲ့အနောက်နိုင်ငံတွေကိုပြီးခဲ့တဲ့မေလကစရုတ်တရက်ကူလာတဲ့ Monkey Pox မြောက်ကျောက်ယောဂရှိသူတကဘာလုံးမှာ900ရှိလာချိန်မှာ American နိုင်ငံတဲကူးစက်မှုစတွေ့ရပုံရှိတယ်လို့ CDC ကမနေ့ကပြောလိုက်တာပါ။လိန်ဆက်ဆက်တာကြောင့်ကူတာလို့အတိအကျမပြောနိုင်ပေမဲ့အရေးကြီးမှုတွေပေါက်ပြဲထိတွေ့တာကြောင့်ကူတဲ့ဒီမြောက်ကျောက်ယောဂအမေရိကန်မှာပထမစတွေ့တဲ့18ဦးတည်းကအများစု16ဦးကတော့လိင်တူဆက်ဆံတဲ့အမျိုးသားတွေဖြစ်နေပါတယ်။လူသေဆုံးမှုရှိခဲ့တဲ့ဟိုးရင်ကြောက်ယောဂါ smallpox လောက်မပြင်းထန်ပဲအရေးပြားအနာဘူးချမ်းဖြာကြိုက်ခဲတက်တဲ့မြောက်ကြောက်ယောဂါအခုအမေရိကန်မှာဖြစ်ခဲ့သူအလုံးပြန်တက်တာသွားပြီးသေဆုံးမှုလည်းမရှိဘူးလို့ CDC ကထုတ်ပြန်ထားပါတယ်။ CDC ရဲ့ယောဂပိုးမွားဗီဒါဆိုင်ရာလေ့လာရေးဌာနကတူညွှန်ကြားမှု Jennifer McQuiston ကဒီကူးစက်ခံရတာတချို့ရှိသူမှာဘသူကနေဘသူကိုကူးထတာသိထားပေမဲ့အခုလိုမသိတာနဲ့ခီးသွွားရာဇဝင်မရှိတာကလည်းအ ਨੇ ဆုံးတူရှိနေလို့ရှင်းပြပါရခင
်ဗျ။ကဘာဝမ်းမှာကိုဗစ်ရောဂါဖြစ်ပွားမှုနဲ့အသေးပြောက်နှုန်းတွေဟာကယ်ယောဂါကြီးစဖြစ်ကလေးကဆိုရင်တော့အ ਨੇ ဆုံးအဆင့်နီးပါးကိုရောက်လာပြီဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ်ဖြစ်တဲ့ဒေါက်တာ Tedros Ghebreyesus ကတောက်ကြနေမှာပြောပါတယ်။ဒါပေမဲ့လည်းကယ်ယောဂါကြီးပြီးဆုံးသွားပြီလို့ပြောဆိုဖို့အတွက် impotent solid သောသေးတယ်လို့ပဲကုဆက်ပြန့်နှံ့မှုတိုးလာတာဟာယောဂါပိုးရှိမရှိစမ်းသပ်မှုနည်းလာတာတွေနောက်ကာကွယ်ဆေးမထိုးရတဲ့အရေးတွေကလူကြီး1 billion ရှိသေးတာတွေကြောင့် NGO ကတော့ရှိနေတော့မယ်လို့လည်း WHO ညွှန်ကြားမှုချုပ်ကတောက်ကြနေလို့တဲ့ဒီဆွေးနွေးပွဲကြီးတစ်ခုမှာသတိပေးခဲ့ပါတယ်။လက်ရှိကာကွယ်ဆေးတွေကိုရှောင်နိုင်တဲ့ပိုးပြီးတော့ပြင်းထန်တဲ့ပိုးမျိုးကွဲတွေထွက်လာတာကြောင့်လည်း NGO ကြောက်ရွံ့နေတော့မယ်လို့ WHO အကြီးအကဲကပြောဆိုလိုက်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့ညင်ညာပေးသွားခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုသက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတစ်ဝန်းကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အကျဉ်းထောင်တွေထဲမှာအာဏာပိုင်တွေကအသက်အန္တရာယ်ကိုချိန်းချောက်တာတွေလိမ်မိုက်ဆိုင်ရာစော်ကားတာတွေနဲ့စိတ်ပိုင်းဆိုင်ရာမြန်မာနိုင်ငံတာတွေကိုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့ပြောပြချက်အရာသိလာရပါတယ်။ဒီဆောင်းပါးကိုတော့ဒုအသံရဲ့မိဖတ်မီဒီယာဖြစ်တဲ့တန်လွန်တိုင်းသတင်းတောက်မြတ်သူစင်ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hewon တို့ကတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အချင်းထောင်တွေထဲမှာအာဏာပိုင်တွေကအသက်အန္တရာယ်ကိုချိန်းချောက်တာတွေ၊လိင်ပိုင်းဆိုင်ရာစော်ကားတာတွေနဲ့စိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာတွေကိုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့ပြောပြချက်အရာသိလာရပါတယ်။ဒီဆောင်မကိုဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့တန်လွင်တိုင်းကဒရင်းနောက်မြစ်တစင်ကတင်ဆက်ပေးမှာဖြစ်ပါတယ်။
အာဏာသိမ်းပြီးနောက်နိုင်ငံတော်ဝန်ကအချင်းထောင်တွေမှာလူခွင့်ရေးတွေဆူဆူဝါဝါချိုးဖောက်ခံနေရတာကိုနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့ခံဝင်နဲ့ပြန်လွတ်လာကြသူတွေကပြောကြပါဗျာ အာဏာသိမ်းပြီးချိန်ကစလို့နိုင်ငံရေးအကျဉ်းသားတပေါင်းကျော်ကိုစစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကဖမ်းဆီးထိန်းသိမ်းခဲ့ကြပါတယ်။ဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေဟာနိုင်ငံတကာဥပဒေအရအကျဉ်းသူအကျဉ်းသားတွေရပိုင်ခွင့်ရှိတဲ့ဥပဒေအကာအကွယ်တွေကိုပင်မဆိုထားနဲ့လူတိုင်းမဖြစ်မနေရပိုင်ခွင့်ရှိတဲ့အခြေခံလူအခွင့်အရေးကိုပင်အကျဉ်းထောင်တွေအတွင်းဆုံးရှုံးနေပါတယ်။အဲ့ဒီထဲမှာဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတချို့ကိုထောင်အာဏာပိုင်တွေကရေငတ်ထားတာထမင်းမကျွေးတာစေကူတာခွင့်မပေးတာတွေအပြင်သူတို့လိုချင်တဲ့အဖြေမရမချင်းစစ်လက်မီနဲ့တို့တာချင်းကျိုးပေါ်မှာဒူးထောက်ခိုင်းတာခြေသလုံးကိုပလင်းနဲ့လှိတာနဲ့ခန္ဓာကိုယ်တစ်ခုလုံးဒဏ်ရာပလပဖြစ်သွားတဲ့အထိရိုက်နှက်နှိပ်စက်တပ်ဖြတ်တာတွေခံနေရပါတယ်။အချင်းထောင်တစ်ခုမှာအချင်းချခံရပြီးပြန်လဲလွတ်မြောက်လာတယ်။နိုင်ငံရေးအကျဉ်းသားတဦးကအခုလိုပဲပြောပြလာပါတယ်
။ကျွန်တော်တို့လည်းအနီးကဆုံးနေခဲ့တဦးပေါ့နော်။တိစက်ခံရမှာသူဆိုရင်ဒီကြောပြင်းတစ်ပြင်းလုံးဆုတ်ပြတ်သွားတဲ့အထိရိုက်ခံရတာတွေနောက်ခုနလိုလမ်းလျှောက်လို့မရနိုင်တဲ့အထိအောင်ဟိုဘယ်လိုပြောမလဲလောကဟိုလမ်းလျှောက်လို့ဟိုတယောက်တည်းသွားပြီးလမ်းလျှောက်လို့မရတဲ့အထိဒီကလူကတယောက်တွဲပြီးသွားတဲ့အထိလို့အဲ့လိုစစိုးကတော့သူကဖြစ်ခဲ့ရပါဘောနော
်စိတ်ပိုင်းဆိုင်ရာထိခိုက်ပျက်စီးအောင်နှိပ်စက်တာတွေကလည်းတနိုင်ငံလုံးကထောင်တွေမှာလုံနေကြလုံရက်တစ်ခုဖြစ်ပါတယ်အမှောင်ခန်းထဲမှာပိတ်လောင်ထားပြီးအသက်အန္တရာယ်ကိုချင်းချောက်ခံရတာမျိုးတွေပါနောက်တစ်ခုကအဖမ်းခံရသူတယောက်ကိုခဏလောက်လှုပ်ပေးပြီးပြန်ဖမ်းလာလဲရှိပါတယ်။အော်တိုဘာလာတုံးကမြန်မာနိုင်ငံလေပိုင်းကနိုင်ငံရေးအကျဉ်းသားတယောက်ကိုလွတ်ငင်းချမ်းသာခွင့်နဲ့လွှတ်ပေးခဲ့ပြီးနောက်၈ရက်ကြာမှပြန်ဖမ်းခဲ့ပါတယ်။သူ့ကိုစစ်ကြောရေးကိုခေါ်သွားပြီးအသက်သေဆုံးတဲ့အထိနှိပ်စက်တာခံခဲ့ရပါတယ်။အဆိုးဆုံးခြေအနေကတော့ထောင်အာဏာပိုင်တွေကဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေကိုသူ့ရဲ့ရှေ့နေမိသားစုတွေနဲ့တွေ့ခွင့်ပိတ်ပင်ထားစင်မှာပဲလိင်ပိုင်းဆိုင်ရာစော်ကားတာမတိုင်းကျင်တာတွေတွေ့ကြုံရတာပါ။နိုင်ငံရေးအကျဉ်းသားများ၊ကုညီဆောက်ရှောက်ရေးအသင်း AAPP တာဝန်ရှိသူတို့ကတော့ဖမ်းဆီးခံနိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကိုထောင်ဝင်စာတွေ့ခွင့်ကန့်သတ်တာဟာအဆိုပါဆုံးလူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့မှတ်ချက်ပြုပါရယ်
။ခုလိုမျိုးဒီနိုင်ငံရေးအကျဉ်းသားတွေကိုဒီထောင်ဝင်စာမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်မပေးတဲ့ကိစ္စကတော့အကျဉ်းသားအခွင့်အရေးကိုအပြည့်အဝချိုးဖောက်တာဖြစ်ပါတယ်။အဲ့တော့အကျဉ်းထောင်ထဲမှာရှိတဲ့အကျဉ်းသားတွေကမိသားစုနဲ့တွေ့ခွင့်ရကိုရပါမယ်။မိသားစုတွေကပို့ပေးတဲ့ဒီပါဆယ်တွေပါလက်ခံရရှိဖို့လိုအပ်ပါတယ်။ဒါကဒီနိုင်ငံရေးကျင်းသားတွေမဟုတ်ပါဘူးအကျဉ်းသားအလုံးရဲ့အခွင့်အရေးကိုချိုးဖောက်လိုက်တာဖြစ်တယ်ပေါ့နော်ဒါအင်မတန်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်ပါတယ
်ဖက်စီကနိုင်ငံရေးကျင်းသားတွေဟာထောင်အာဏာပိုင်တွေရိုက်နှက်နှိပ်စက်လို့ဒဏ်ရာရတာဖြစ်စေနေထိုင်မကောင်းတာဖြစ်စေစီးကုသခွင့်တင်ပြရမှာလဲပယ်ချခံနေရသလိုကိုယ်နီကိုယ်ဟန်နဲ့ကုသနေတာဖြစ်ပါတယ်ထောင်စည်းရုံတွေမှာသွားရောက်ပြသရင်လဲပါရာစီတမောနဲ့ဗာမီတွန်ကလွဲပြီးကျန်စည်းဝါးပစ္စည်းရရှိတာမရှိဘူးလို့နိုင်ငံရေးအကျဉ်းသားတွေကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးုံကလူခွင့်ရေးကောင်စီကိုတင်တဲ့အစီရင်ခံစာမှာလဲဖမ်းဆီးခံရသူတွေဟာစစ်ကြောရေးမှာကာလကြာရှည်စွာနှိမ့်ဆက်နီးပေါင်းစုံနဲ့ညှဉ်းပန်းခံရတယ်လို့မှတ်တမ်းတင်ထားပါတယ်။စစ်ကြောရေးမှာလိင်ပိုင်းဆိုင်ရာကျူးလွန်ခံရတာတွေအာဓမ္မပြုကျင့်ခံရတာတွေနဲ့ဖက်စီခံရရစဉ်အစာရေစာဖြတ်ခံရတာတိုက်ပိတ်ခံရတာဖြစ်စစ်နဲ့တို့တာအမျိုးမြင်မသိတဲ့ဆေးတွေထိုးသွင်းခံရတာနဲ့အစ္စလမ်ဘာသာဝင်တွေဆိုရင်ဝတ်တာအတင်းမျိုးချခိုင်းတာမျိုးတွေလည်းပြုလုပ်တယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်အစီရင်ခံစာမှာကျူးလွန်သူတွေတာဝန်ခံမှုရှိဖို့နဲ့အကျက်တဲကာလကိုဖြစ်ရှင်းနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနေနဲ့စွမ်းနိုင်သမျှပါဝင်ကူညီကြဖို့အတွက်မြန်မာပြည်သူတွေခံစားနေရတဲ့ထိတ်လန့်စရာနိုင်ငံတကာဥပဒေချိုးဖောက်မှုတွေကနိုင်ငံတကာရဲ့ခိုင်မာတဲ့စီးတုံးညီညွတ်ပြီးပြတ်သားတဲ့တုတ်ပြတ်မှုကိုတောင်းဆိုပါတယ်လို့ဆိုထားပါတယ်။ပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတဦးကတော့အကျဉ်းထောင်ထဲမှာစိတ်ကူးစားခွင့်မရတာကြောင့်အသက်သေဆုံးတာတွေရှိနေတယ်လို့ဆိုပါတယ
်။ကျမရေးဆောက်ဆောင်မှုအခြေခံကျမရေးဆောက်ဆောင်မှုကထောင်ထဲမှာဆိုးရတယ်ပဲပြောမယ်ဆိုရင်ကျွန်တော်တို့ဘာယောဂဖြစ်ဖြစ်ဟိုပါရစီမွန်နဲ့ပါမီတုံရဲ့ရတဲ့အဖြစ်မျိုးကြုံရတယ်ပေါ့နော်အဲ့လိုမျိုးကျွန်တော်တို့ရှင်းနေစဉ်တော်တွင်းမှာဆိုရင်ဟိုလူတူအသက်ဆုံးကျုံနဲ့ရှင်းနေဒီကိုရောက်လိုက်တယ်ပေါ့နော်တော်ဟိုအကြမ်းဖက်ဆောင်ချက်ကိုမရလိုက်တဲ့အတွက်ဒီစီးကျိုးတက်ပြီးတော့အသက်ဆုံးပါသွားတဲ့လူတူလည်းရှိခဲ့တယ်ပေါ့
အချင်းထောင်လက်ဆွဲဥပဒေပုံမှန်တစ်တစ်နှင်းရထောင်အာဏာပိုင်တွေနေနဲ့အချင်းသားတွေကိုကတိကအမဖြစ်စေပဲစစ်စစ်တနာထားပြီးလူသားချင်းစာနာကဂရုဏာထားဆက်ဆံရမယ်လို့ဖော်ပြထားပါတယ်အချင်းသားတွေရဲ့ပြောပြချက်တွေကိုလည်းဂရုတစိုက်နားထောင်ပေးရမှာဖြစ်ပါတယ်။ဒါအပြင်အချင်းထောင်လက်ဆွဲဥပဒေပုံမှန်တစ်တစ်လေးအရအချင်းသားတူဦးဟာအချင်းထောင်ဝန်ထမ်းဒါမှမဟုတ်တခြားသူတူဦးကိုအသက်အန္တရာယ်ပြုတာထောင်စုပူတာပြုလုပ်မှသာရိုက်နှက်ဖို့နဲ့ရိုက်နှက်ရမှာလေအင်အားအလွန်ကြုံမတုံးရဘူးလို့ပြဋ္ဌာန်းထားတာဖြစ်ပါတယ်။ ဖြိုးတန်ကစကားပြောခွင့်ရခဲ့တဲ့တရားလွှတ်တော်ရှိနေတယောက်ကလည်းအခုလိုပြောပြထားပါတယ်
ဒီအကျဉ်းသားတွေကိုရဲနှစ်မှုနဲ့ပတ်သက်လို့ကတော့အကျဉ်းထောင်လက်ဆွဲဝေးအပိုက်134မှာအကျဉ်းထောင်အရာရှိဝန်ထမ်းတဦးကမိမိကိုအန္တရာယ်ပြုတာဒါမှမဟုတ်အခြားသူတဦးရဲ့ဟိုအသက်သုံးခုခန္ဓာကိုယ်ကိုအပြင်းထန်ဒီချိတ်ခဲ့အောင်အန္တရာယ်ပြုတာမျိုးကိုကာကွယ်ဖို့သုံးမှုထောင်မှာစုပူထကြွခြင်းကိုကာကွယ်ဖို့ကလွယ်ပြီးတော့ဒီအကျဉ်းသားတယောက်ကိုဘယ်အကြောင်းနဲ့မှမရိုက်နိုင်ရဘူးဆိုပြီးတော့ပြတ်ထန်းတာရှိပါတယ်တကယ်၍အနည်းဘီအမ်ကိုကာကွယ်ဖို့သို့မဟုတ်စုဘူးထားကြမှုကိုကာကွယ်ဖို့လိုအပ်တဲ့လူရိုက်မြှရမယ်ဆိုရင်လည်းလိုအပ်တယ်ပို့ပြီးအင်အားမတုံးရဘူးလို့ဒါအစီအစဉ်ကျွန်တော်တို့ပြတ်ထန်းပေးထားတာရှိပါတယ
်။ဒါကြောင့်ထောင်အောင်နာပိုင်တွေရဲ့လောက်ရဟာသခင်အားရကျွန်ပါဝါတဲ့ပုံစံမျိုးဖြစ်ပြီးအချင်းထောင်အပ်ဥပဒေအချင်းထောင်လက်ဆွဲဥပဒေနဲ့လုံးဝဆန့်ကျင်နေတယ်လို့ဆိုပါတယ်။နိုင်ငံတော်ဝန်မှရှိတဲ့အကျဉ်းထောင်တွေမှာကြုံတွေ့ခဲ့ရတယ်။နောက်ထပ်ပြဿနာတစ်ခုကတော့ COVID-19 ရောဂါဖြစ်ပွားမှုပါ။တာတကအားဖြင့်မွန်ပြည်နယ်ရှိအကျဉ်းထောင်နှစ်ခုဖြစ်တဲ့မော်လမြိုင်နဲ့တထုံမှာ COVID ရောဂါကူးစက်မှုတွေဖြစ်ပွားခဲ့ပြီးအကျဉ်းသားများပြားကရောဂါတံကိုခံခဲ့ရပါတယ်။အဲ့ဒီလိုရောဂါကူးစက်မှုအတွက်တိကျကုသမှုမရရှိသလိုမိမိဘာသာပဲဆေးဝါးမှယူပြီးကုသခဲ့ရတယ်လို့ပြန်လွတ်လာခဲ့တဲ့အမည်မဖော်လို့တဲ့နိုင်ငံရေးအကျဉ်းသားတဦးကပြောပါတယ်။အဂရီလိုက်စားမှုနဲ့ထောင်ဒဏ်22နှစ်ချမှတ်ခံရတဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလည်းအဒီကာလအတွင်းကိုဗစ်ရောဂါကူးစက်ခံရပေမဲ့လည်းအများအနည်းတူစိတ်ကူးသခံယူခွင့်မရခဲ့ပါဘူးမြန်မာနိုင်ငံမှာတော့စစ်အာဏာရှင်ကိုဆန့်ကျင်တဲ့နိုင်ငံရေးအကျဉ်းသားတွေဟာအခုခါမှာတော့စစ်ကြောရေးမှာရိုက်နှက်နှိပ်စက်တပ်ဖြတ်ခံရတာရဲချုပ်နဲ့အကျဉ်းထောင်တွေမှာမတရားညှဉ်းပန်းနှိပ်စက်မှုတွေကိုစစောဝဝခံစားနေရပါတယ်။ဤသို့ပင်ဖြစ်စေအကျဉ်းသားတွေပေါ်လူခွင့်ရင်ချိုးဖောက်နေတဲ့စစ်အုပ်စုအပါအဝင်ထောင်အာဏာပိုင်တွေအနေနဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတချင်ချင်းမှာပြန်ပြီးပိတ်ဆက်ရမယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP တာဝန်ရှိသူတူကမှတ်ချက်ပြုပါတယ
်။လူခွင့်ရင်ချိုးဖောက်မှုကသူတယောက်တည်းကိုချိုးဖောက်တာမဟုတ်ဘဲနဲ့မိသားစုတစုလုံးအတိုင်းဝန်တစ်ခုလုံးကိုချိုးဖောက်လိုက်တာဖြစ်ပါတယ်။ဒါရင်နဲ့ပတ်သက်ပြီးတော့လေခုနပြောခဲ့တယ်လို့ပဲကျွန်တော်လက်ရှိတာဝန်ယူထားတဲ့ဒီမတရားအကြမ်းဖက်အာဏာလူစစ်အုပ်စုအပါအဝင်ဒီအကျဉ်းတော်တွေမှာတာဝန်ယူနေတဲ့ကျွန်တော်တာဝန်ရှိတဲ့သူတွေအားလုံးအဆင့်ဆင့်သောတာဝန်ရှိတဲ့သူတွေအားလုံးကတစ်ချိန်မှာပြန်ပြီးတော့ပေးဆက်မှာဖြစ်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနမ်းမယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးမပြုထားပါဘူး။ဒို့အတန်အပန်းစဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်ဒို့အတန် Facebook Seminar, SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့ဒီနေ့ကနေမနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။စနေညတိုင်းတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ဥတမောင်သန်းစီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခက်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
View American တန်ကနေ2022ခုနှစ်ဇွန်လ4ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါဗျာ။အခုတော့ဥတမောင်သန်းစီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။လက်နက်ဆွဲကင်ခွင့်နဲ့တော်လှန်ခွင့်အခွင့်အရေးနှစ်ရက်ဟာ Democracy လှုပ်ရှားမှုမှာအရေးကြီးတဲ့အခွင့်အရေးနှစ်ရက်ဖြစ်ပါတယ်။ဒါပေမဲ့ဒီအခွင့်အရေးနှစ်ရက်ကိုကျင့်သုံးလိုက်တဲ့အခါကောင်းဆောင်တွေအတွက်ရင်ဆိုင်ကြတဲ့စိန်ခေါ်ချက်တွေရှိပါတယ်ဒီတစ်ပတ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစည်းအဝေးမှာအဲ့ဒီစိန်ခေါ်ချက်တွေကိုဥအောင်သူငိမ့်နဲ့ဦးတမောင်သန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အ ီးခဲ့တဲ့အပကမ္ဘာတရင်တွေထဲမှာထိတ်တန့်တက်လာခဲ့တဲ့တရင်ကတော့အမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်ကဘူတာနဲ့ကြောင်းလေးတစ်ချောင်းကိုပြည်ထောင်မှတယောက်တော့ဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်ကြောင့်မလို့ကလေး19ယောက်နဲ့ဆီယမ2ယောက်ကွယ်လွန်သွားရတယ်။ဒါနဲ့ဆက်နွယ်ပြီးတင်နက်ကိုင်ဆောင်ဝင်ကိုဘလို့ထိန်းချုပ်မလဲဆိုတဲ့အငင်းခုံတွေကအမေရိကန်နိုင်ငံမှာနိုင်ငံရေးရာပြန်လဲပေါ်ပေါက်လာပါတယ်။ Rifle တင်နက်အသင်းပေါ့နော်။ဒီအသင်းကတာဝန်ရှိတဲ့သူတယောက်ကတင်နက်ကိုင်ဆောင်ဝင်ဟာအခြေခံအခွင့်အရေးတရားဖြစ်တယ်ဆိုပြီးပြောလိုက်ပါတယ်။အဲဒါနဲ့ဆော့ပြီးတော့မြန်မာနိုင်ငံမှာလည်းတင်တဲ့လက်လက်တွေကိုကင်ဆောင်ပြီးတော့တော်လိုင်းရေးတက်ကိုဆင်နွှဲနေတဲ့အဖြစ်နဲ့ကြုံတွေ့နေရပါတယ်။တရင်းတွေမှာပါတဲ့တင်နကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကျွန်တော်တို့ကခွင့်ရည်နေရလို့နိုင်ငံရေးအယူအဆမှာပြောကြတဲ့တော်လန်ပိုင်ခွင့်ခွင့်ရည်နဲ့တင်နကင်ဆောင်ခွင့်အခွင့်ရည်အခုအကြောင်းဒီကနေ့ကျွန်တော်တို့ဆွေးနွေးဖို့ကြိုရထားပါတယ်။ဒီကနေ့ကျွန်တော်ပိတ်ခေါ်ထားတဲ့သူကတော့မော်ဗျူအာနဲ့ဘူဝါဒလေ့လာရေးအဖွဲ့အင်္ဂလိပ်လိုတို့အချင်းတော့ ISP မြန်မာကညွှန်ကြားမှုတယောက်ဖြစ်တဲ့ဦးအောင်သူကြီးဖြစ်ပါတယ်ဆိုတော့ကောင်သူကြီးမင်္ဂလာပ
ါမင်္ဂလာပါဆရာ
ဟုတ်ကဲ့အာနာသိမ့်ပြီးကလေးကပေါ့နော်ပြည်သူလူထုဒီထဲကတက်ကြွတဲ့လူတွေသူတို့ကိုယ်တိုင်ပြည်သူကော်ရေးတက်ဖွဲ့ဆိုပြီးဖွဲ့လိုက်တယ်ပြီးတော့တင်တတ်တွေကိုကင်ဆောင်ပြီးတော့တော်လိုင်းရေးတက်ကိုဆင်နွှဲလာကြတယ်နိုင်ငံရေးအတွေ့အခေါ်ရပြောလို့ရှိရင်တော့တော်လန်ပိုင်ခွင့်ခွင့်ရင်းနဲ့တင်တော့ကိုင်ဆောင်ဝင်အခွင့်ရေးဆိုတဲ့အခွင့်ရေးနဲ့ကျွန်တော်တို့ဆက်ဆက်နေတာကိုတွေ့ရပါတယ်ဒီလိုဖြစ်ပြလာတာဘာကြောင့်ဖြစ်ပြလာတယ်လဲစနစ်တွေနဲ့ဘလို့များဆက်ဆက်ပတ်သက်နေမယ်လို့အောင်သူကြီးထင်ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်ပထမဆုံးပြောချင်တာကတော့ဒီခေတ်စ်ပေါ့နော်ကျွန်တော်စိတ်လို့ခေါ်တဲ့နိုင်ငံတော်အယူဆမှာဒီတွေးခေါ်ပြောခဲ့တဲ့ပညာရှင်တွေရှိပါတယ်အထူးသဖြင့်တော့ Max Weber ပေါ့ကျွန်တော်တို့ဂျာမန်ပညာရှင်ကပြောတာကတော့နိုင်ငံတော်ဘက်မှာခုနပြောတဲ့လက်နက်ကင်တပ်ဖွဲ့တွေအကြမ်းဖက်မှုတွေကိုလက်ဝါးကြီးအောင်လုပ်ပိုင်권ရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်မှာသူ့ရဲ့ accountability လို့ခေါ်တဲ့တာဝန်ယူတာဝန်ခံမှုတွေဂျန်တဲ့ good governance ကောင်းမွန်တဲ့အစိုးရဖြစ်ဖို့ကိစ္စတွေဒါလုပ်ရမယ်ဆိုတဲ့ဟာမျိုးဒါဆွေးနွေးချက်တွေအများကြီးရှိပါတယ်ဆိုအဲ့ဒီနေသားမှာတော့ကျွန်တော်တို့နိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီကျွန်တော်တို့2021စစ်အာဏာသိမ်းမှုပေါ့တော့ဒါကိုဆန့်ကျင်ပြီးတော့ကျွန်တော်တို့ဆန္ဒပြကြပါတယ်ဆိုအဲ့ဒီရဲ့နောက်ပိုင်းမှာတော့ဘယ်လိုဖြစ်လာလဲဆိုတဲ့အခါကျတော့အခုချိန်မှာတော့လက်နက်ကင်တော်လာရေးသည့်ဖြစ်လာတာပေါ့နော်ဆိုအဲ့ဒီနေသားမှာတော့ကျွန်တော်မြင်ရတော့ right to revolution ပေါ့ဟိုလက်နက်ကင်ပုံကန်ထကြွမှုပေါ့ကျွန်တော်တို့တော်လာရေးလုတ်ပိုင်ခွင့်ကအခွင့်အရေးတရားဖြစ်တယ်ဆိုတာကဒါကုလသမဂ္ဂဒါလူခွင့်ရေးကြီးညာစာတမ်းတွေမှာလည်းပြဋ္ဌာန်းထားပါတယ်ဆိုတော့ဒီဌာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကန့်ကွက်စရာမရှိဘူးဆိုလိုတာအစိုးရတရားကသိဖိနှိပ်လာတယ်ဆိုလို့ရှိရင်ပြည်သူလူထုကဆန့်ကျင်ပုံကန်ခွင့်ရှိပါတယ်ဒါပေမဲ့ပြဿနာကတော့နိုင်မလားမနိုင်ဘူးလားဆိုတဲ့ပြဿနာပါဆိုတော့အဲ့ဒီကိစ္စကတော့မဟာဗျူဟာနဲ့အများကြီးသက်ဆိုင်တယ်လို့ကျွန်တော်ယူဆတယ်နောက်တစ်ခုကကျွန်တော်တို့ကဒီချိန်မှာဒီလောက်လက်နက်ကင်တော်လာရေးတိုင်းတာဒီကိုသွားဖို့လားမသွားဖို့လားပြီးလို့ရှိရင်သွားပြီဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့ဆက်ပြီးတော့သွားမှာလဲပေါ့ဒါတွေကအများကြီးဆွေးနွေးကြရရှိပါလေဆရာ
ဆိုတော့ဒီလိုအခွင့်အရေးတွေကိုကျွန်တော်စုပ်ကင်လိုက်ပြီတော်လိုင်းပိုင်ခွင့်ဒါနဲ့စွဲကင်ခွင့်ကိုစုပ်ကင်လိုက်ဆိုတော့တခြားသောလူခွင့်အရေးတွေပုံမှန်ပေါ်ထိခိုက်နေတယ်ဒါကကျွန်တော်တို့မေးခွန်းထုတ်ကြရှိလာတယ်နော်ဥပမာအားဖြင့်အဲကျွန်တော်တို့ဒီလူတယောက်ကိုအပြစ်ရှိတယ်လို့ကျွန်တော်တို့နှစ်ဖက်စလုံးကနော်အကြမ်းကြီးထမ်းကြီးနဲ့ချက်ချင်းကောက်ယူပြီးလှုပ်လိုက်တာတရားရင်ဆိုင်ပိုင်ခွင့်နော်သူ့မှာဆုံးရှုံးသွားဆိုတာမျိုးပေါ့နော်ဒါကြောင့်ဒီလိုကြိုက်ဆွဲလိုက်ရင်အန္တရာယ်တွေဘာတွေရှိလဲအဲ့ဒီအန္တရာယ်တွေကိုကျွန်တော်တို့ဘယ်လိုထိန်းချောင်းလဲစောစောကနော်မဟာဗျူဟာနဲ့ခေါင်းဆောင်မှုဆိုင်ရာနော်အခက်အခဲတွေစိန်ခေါ်ချက်တွေရှိတာအဲ့ဒီစိန်ခေါ်ချက်တွေကဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဟိုကျန်တဲ့နိုင်ငံအထွေကြုံရတာဒီပိုင်းပေါ့ဆရာကျွန်တော်တို့ရဲ့ဒီပြီးခဲ့တဲ့ကာလပေါ့နော်2021 Spring Revolution လို့ခေါ်တဲ့ကျွန်တော်တို့နေဦးတော်လှန်ရေးကာလကိုပြန်ကြည့်ချင်တာပေါ့ပြန်ကြည့်တဲ့အခါမှာကျတော့ဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့အစိုးရမှာပြောမယ်ဆိုလို့ရှိရင်တတ်နိုင်သလောက်အကြမ်းမဖက်တဲ့အနေနဲ့ပဲဆန့်ကျင်ခဲ့ကြတာရှိပါတယ်ဆိုတော့အဲ့ဒီအချိန်မှာတတ်နိုင်သလောက် ဟိုအကြမ်းမဖက်တဲ့နီးနဲ့ကြိုးစားရတယ်ဆိုတော့နောက်တစ်ခါ CDM လို့ခေါ်တယ်เนาะအစိုးရဟိုမပူအောင်မဆောင်ရွက်ဘူးပေါ့เนาะအစိုးရဝန်ထမ်းတွေလည်းအစိုးရလို့မလုပ်ကြတော့ဘူးဆိုတဲ့ဟာမျိုးနဲ့ဆန့်ကျင်ခဲ့ကြတာလည်းရှိတယ်ဆိုတော့ဒါပေမဲ့အဲ့ဒီကနေပြီးတော့ချက်ချင်းကြီးကျွန်တော်တို့လက်တက်ကင်အောင်ကြောင့်မှုကူပြောင်းသွားတယ်ပေါ့ဆိုကူပြောင်းတဲ့အခါမှာကျတော့လေပြဿနာကကူပြောင်းစင်ပြီလားပေါ့နော်ဆိုတော့တစ်ဖက်ကဖိနှိပ်မှုတွေလည်းရှိပါတယ်ချိန်မုံမှုတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုကူပြောင်းစင်ပြီလားဆိုတော့စဉ်းစားချက်ကကျွန်တော်တို့စီမှာတော်တော်လေးကိုစဉ်းစားစရာရှိတယ်လို့ထင်တယ်နော်နောက်တစ်ခါကျတော့ဥဆောင်မှုပေါ့ဥဆောင်မှုအပိုင်းမှာကျတော့လေကျွန်တော်ကဒီဥဆောင်မှုကနေပြီးတော့တစ်ခါလက်နက်ကင်တော်လိုင်းရေးတိရောက်အောင်ချက်ချင်းကြီးဆွဲခေါ်သွားတဲ့အနေအထားမျိုးကဖြစ်တည်ရလာပေါ့ဆိုတော့ဒါကလည်းမေကွန်တခုထုတ်ကြရှိတယ်လို့ထင်ပါတယ်ခင်ဗျအ
ရင်1988တုန်းကလည်းနော်ကျွန်တော်တို့ဒါကတော့လက်နက်ဆွဲကင်ကြီးတော်လာမှဖြစ်မယ်လို့ယုံကြည်တဲ့အုပ်စုတွေရှိတယ်ကိုအောင်သူတို့ပေါ့ပေါ့နော်ဒါလူငယ်တွေကိုအောင်သူတို့အဲ့ဒီတုန်းကဆိုလို့ရှိရင်လည်းចောင်းသားဘောဟာပေါ့နော်တပတ်မှာကြတော့လေအဲ့ဒီလိုတော့မဟုတ်ဘူးအချမ်းမဲ့မဖက်လှရှားမှုနဲ့သွားရမယ်ဒါတော့စိုင်းစုကြည့်ဥဆောင်တဲ့ငွေရင်းအင်အားစုလည်းရှိပေါ့နော်ဆိုတော့အချမ်းမဖက်လှရှားမှုနဲ့အချမ်းဖက်လှရှားမှုတစ်ခုအားသာချက်အားနည်းချက်ကိုယ်သူဘယ်လိုများရှိတယ်လို့ထင်ပါလဲ
ဟုတ်ကဲ့ဟိုအချမ်းမဖက်လှရှားမှုပေါ့ကျွန်တော်တို့ non violent strategy တွေနဲ့ပတ်သက်လို့ကျွန်တော်တို့နေဆက်မှာတော်တော်လေ့လာခဲ့ရဦးပါတယ်အထူးသဖြင့်တော့ဒေါက်တာဂျင်းရှက်ပေါ့နော်ဆိုတော့သူကဒီအချမ်းမဖက်လှုပ်ရှားမှုကိုဥဆောင်လှုံ့ဆော်တဲ့သူကအဓိကကြတာကတော့အချမ်းမဖက်လှုပ်ရှားမှုဆိုရင်လူများများပူပန်ဝင်နိုင်ပါတယ်နော်အချမ်းဖက်လှုပ်ရှားမှုကိုကျွန်တော်တို့ကူးပြောင်းသွားတဲ့အခါမှာကျွန်တော်တို့လူအများစုကပါဝင်နိုင်တဲ့အနေအထားမျိုးမရှိတော့ဘူးဆိုတော့ဒါကိုကူးပြောင်းသွားနိုင်တဲ့လူကအ ਨੇ စုဖြစ်သွားတဲ့အနေအထားမျိုးပါဆိုတော့ဒါမျိုးတွေကိုသူတို့ဆွေးနွေးကြကြတာရှိပါတယ်နောက်တစ်ခါဒေါက်တာဂျင်းရှက်ဆွေးနွေးခဲ့တဲ့ကိစ္စမှာအဓိကအရေးကြီးတာကတော့သူကအမြဲတမ်းပြောတယ်မဟာဗျူဟာပါဆိုတော့เนาะကျွန်တော်တို့ကအကျမ်းမဖက်ရုံနဲ့လည်းနိုင်မှာမဟုတ်ဘူးဒါပေမဲ့အကျမ်းမဖက်တဲ့ဟာမှာမဟာဗျူဟာကိုစဉ်းစားဖို့အဓိကသူကလှုံ့ဆော်ပါတယ်เนาะအခုနေထားမှာလည်းကျွန်တော်ကပြောချင်တာကတော့အကျမ်းမဖက်တာကကျွန်တော်တို့ကခေါင်းငုံခံပြီးတော့ဟိုကျွန်တော်တို့ဘာကောင်းလဲဘာမှလက်တော့မပြန်ဘူးလုံးဝငုတ်ခံရမယ်ဆိုတာမဟုတ်ပါဘူးဆိုတော့ဒီနေသားမှာမဟာဗျူဟာစဉ်းစားချက်ဘောင်းလုံးကိုလုပ်ဖို့လိုအပ်တယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီနေသားမှာပဲကျွန်တော်သုံးသပ်ချက်ရတော့မြင်းမြန်းစံစံနဲ့ပဲကျွန်တော်တို့ဒီ I'm struggle ပေါ့နော်လက်လက်ကင်ဒေါ်လာရေးဘက်ကိုကူးပြောင်းသွားတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တို့တောင်အာဖရိကရဲ့နော်ဒီလူမျိုးဖွဲ့ချရေးကနေလွတ်မြောက်မှုလှုပ်ရှားမှုကိုကြည့်မယ်ဆိုလို့ရှိရင်လက်လက်ကင်တိုက်ပွဲကိုကူးပြောင်းတဲ့အဆင့်တစ်ဆင့်ရှိတယ်။ဒါပေမဲ့ကောင်းသူခုနပြောသွားသလိုပေါ့နော်။ပြင်းပြင်းစင်စင်နဲ့ကျွန်တော်တို့ကူးပြောင်းသွားခဲ့တာကိုတွေ့ရတယ်။ဥမာကျွန်တော်အခုပြောင်းနေလို့လေ့လာတဲ့အခါမှာဆိုရင် Amplan လို့ပြောတဲ့ Mandela Plan ဆိုပြီးတော့ပေါ့နော်။ဒါကဥပဒေရင်းတိုက်ပွဲဥပဒေပါတိုက်ပွဲပြီးရင်အရပ်အဖွဲ့အစည်းတွေပြီးရင်လက်နက်ကင်လုံရှားမှုဘယ်လိုပေါင်းစပ်မလဲဆိုတာတွေရှိ။တခုတည်းကလာမှန်တယ်ဆိုတဲ့အယူဆမျိုးမဟုတ်တဲ့အတွက်ကြောင့်မို့စီးလုံးညီညွတ်မှုကိုလည်းအတော်တန်ထိသိမ့်လာနိုင်တာတွေကိုကျွန်တော်တွေ့ရအခုကတော့ခုနကကောင်သူပြောသလိုရုံးဆိုကျွန်တော်တို့လက်နက်ကင်လှုပ်ရှားမှုကြီးကြီးကိုပြောင်းသွားတဲ့အခါမှာဖြစ်ပေါ်လာမဲ့အန္တရာယ်เนาะဘာတွေကိုခေါင်းဆောင်မှုကမဟာပြည်အောင်သဘောရတတိထားရမယ်လို့ကောင်သူထင်ပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တော့ကိုယ့်အတွေ့အကြုံနဲ့ပဲကိုရှင်ပြီးတော့ပြောချင်ပါတယ်အဓိကအပြည့်တော့စိတ်ခံစားမှုပေါ်မူတည်ပြီးတော့ဟိုကျွန်တော်တို့လက်နက်ကင်တော်လိုက်ဘက်ကိုရောက်သွားတယ်တစ်ဖက်ကလည်းဒီမြေပေါ်နိုင်ငံကြီးကလည်းလမ်းပွင့်နေပါတယ်เนาะကျွန်တော်တို့ကလည်းအဲ့ဒီအချိန်မှာလက်နက်ကင်တော်လိုင်းကြီးလောက်ကြတယ်ပေါ့เนาะဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့အတွက်အဓိကအရေးကြီးတာကကျွန်တော်တို့စီမှာစီရေးလမ်းစဉ်လို့ခေါ်တဲ့ကိစ္စကိုကျွန်တော်တို့တော်တော်ဆွေးနွေးကြပါတယ်เนาะအထူးသဖြင့်ကျွန်တော်တို့88ကနေစဖွဲ့တဲ့ဖွဲ့စည်းရာ90ပေါင်းကျင်လောက်မှာကျွန်တော်တို့စီရေးလမ်းစဉ်ဆိုတာချပါတယ်ပထမအဆုံးတော့ကျွန်တော်တို့မဟာဗျူဟာခုခံစစ်ရှိမယ်ပြေကမှာဘာတပြန်ကြတပြန်ထိုးစစ်ပေါ့နော်ဒီလိုသူမသားကိုမသားကာလာရှိမယ်ပြေကကြတော့မှကျွန်တော်တို့မဟာဗျူဟာထိုးစစ်ပေါ့စသဖြင့်ကျွန်တော်တို့ရဲ့မူဝါဒဖြင့်ချကြတယ်နော်အဲ့ဒီအချိန်မှာအထူးသဖြင့်အဖွဲ့အစည်းထဲမှာအဓိကဆွေးနွေးရတာကဘယ်လိုတိုက်ပွဲလမ်းပုံစံကိုအဓိကထားမှလဲပေါ့အကြမ်းမဖက်တာကအဓိကလားအကြမ်းဖက်တာကအဓိကလားပြည်တွင်းမှာရှိတဲ့အကြမ်းမဖက်လှုပ်ရှားမှုတွေဘယ်လိုသဘောထားမှလဲ ဆိုတော့ဒါတွေကိုအခြေလေဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ဒီကိစ္စတွေဟာအရေးကြီးတယ်လို့ထင်ပါတယ်နော်ဆိုတာကအကြမ်းမဖက်တာတစ်ခုတည်းနဲ့ကျွန်တော်တို့အပြေထွက်မယ်လို့လည်းမယူဆတာပါဘူးနောက်တစ်ခါအကြမ်းမဖက်တဲ့လှုပ်ရှားမှုတွေရဲ့အခန်းကဏ္ဍကလည်းဘလောက်ထိရေးပါလဲဆိုတော့ကျွန်တော်တို့အသီးမပြူတယ်လို့ကျွန်တော်တို့အဲ့ဒီမဟာဗျူဟာရအဲ့ဒီချိန်တုန်းကဆွေးနွေးခဲ့ကြတယ်လို့မြင်ပါတယ်ခင်ဗျဟ
ုတ်ကဲ့ဘောင်သူပြောသွားတယ်လို့ပဲပေါ့နော်ကျွန်တော်တို့ဒီအန်ဒီရဲ့ပေါ့အဓိကအကျဆုံးအန်ဒီကတော့မိမိရဲ့ဒီမိုကရေစီဆိုင်ရာလှုပ်ရှားမှုတဲမှာတစ်ခုတည်းကိုပဲဇောင်းပေးတဲ့အတွက်ကြောင့်မို့သူကရန်သူဖြစ်တယ်ဆိုတော့တတ်မှတ်ချက်မျိုးတွေကိုရောက်သွားနိုင်တဲ့အန်ဒီကြီးလည်းရှိနေတယ်ပေါ့နော်ဘလို့များဒီမိုမြန်မာဒီမိုကရေစီလှုပ်ရှားမှုကိုအကြံပြုကြမှာ
ဟုတ်ကဲ့အခုချိန်မှာတော့ကျွန်တော်တင်တယ်နည်းနည်းလက်အနေထိုင်ပြီးကာလတစ်ခုလည်းရတဲ့ကာလမှာတော့ဒီရဲ့အားသာချက်အားနည်းချက်တွေကျွန်တော်တော့ပြန်သုံးသပ်စေချင်တယ်နော်ကျွန်တော်တို့ကဘယ်ကိစ္စကိုဥတီမှာလဲပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဘယ်လိုပုံစံမျိုးအဓိကကြသလဲဆိုတော့ကျွန်တော်တို့မှာနိုင်ငံရေးလမ်းကြောင်းလုံးဝပိတ်သွားပြီလားအကြမ်းမဖက်လှုပ်ရှားမှုတွေအတွက်လုံးဝနေရာမရှိတော့ဘူးလားစသဖြင့်ဒါတွေနဲ့ပတ်သက်လို့ကျွန်တော်ပြန်သုံးသပ်စေချင်တာတော့ဒါကျွန်တော်ရဲ့ဆန္ဒပ
ါပေါ့သူကိုနိုင်ကနနကိုင်တိုက်ပွဲမှာရောနော်အကြမ်းဖက်ဖက်လှုပ်ရှားမှုမှာရောပြီးတော့နော်2017နဲ့2020နဲ့နော်တကြားတဲ့ကနော်ပြန်လဲဖွင့်တဲ့ခေတ်ကာလတစ်ခုမှာရောပုံဝင်လှုပ်ဆောင်ခဲ့တဲ့ဒုတိယအနေနဲ့သုံးသပ်ချက်ဖြစ်တယ်လို့ကျွန်တော်ဒီလိုပဲပြောပါတယ်ကျေးဇူးအများကြီးတင်ပါတယ်ကောင်းသူရေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့အခုဆွေးနွေးသွားသူကတော့ဘာဗျူဟာနဲ့ဘူဝါဒလေးလာရေးအဖွဲ့ကမြန်မာပြည်ဘူးဥအောင်သူကြီးဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါဥတမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကပါအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာကာယယောဂအကြောင်းရောနိုင်ငံရေးအခြေအနေအကြောင်းမှာမြန်မာနိုင်ငံတွင်းကကြောင်းတက်တဲ့ကလေး80ရာခိုင်နှုန်းထိကျဆင်းလာပါတယ်အချိန်တည်းမှာပဲနိုင်ငံတွင်းစစ်ပွဲတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူတသန်းကျော်အထိရောက်လာပါတယ်။အရှိတောင်အရှာကမြန်မာမှာ Meth Amphetamine ထုတ်လုပ်ရာအဓိကနေရာဖြစ်လာပါတယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာပြီးခဲ့တဲ့ကြာတာပတိကျွန်းလာနေရနေ့ကစပြီးတော့အခြေခံပညာကျောင်းတွေပြန်ဖွင့်လှစ်လိုက်ပြီးကျောင်းသက်သူဦးရေကစစ်အာဏာသိမ်းလိုက်တဲ့2023ခုနှစ်ကတည်းကပုံများလာတယ်လို့စစ်ကောင်စီကထုတ်တဲ့စာရင်းမှာပြောထားပါတယ်။မြန်မာတိုင်းငါလုံးအတိုင်းအတာနဲ့ကျောင်းအပ်ထားသူ 5.3 တန်းရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကကျွန်းလာနေရကြာတာပတိနေ့ကပြောသွားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာကာယယောဂနဲ့လုံခြုံမှုကင်းမဲ့တဲ့အခြေအနေတွေကြောင့်ကျောင်းမတက်နိုင်တဲ့ကလေးအရေအတွက်ကနှစ်နှစ်အတွင်းမှာ20%လောက်တိုးလာတယ်လို့ Save the Children ကကျွန်းလာတရနေ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီကကလေးတွေကိုကျောင်းပို့ဖို့တိုက်တွန်းနှိုးဆော်နေပေမဲ့စီးပွားရေးနဲ့မတည်ငြိမ်မှုတွေကြောင့်မိဘတွေဘက်ကပညာရေးကိုဦးစားမပေးနိုင်ကြောင်းကလေးတငယ်အခွင့်အရေးလှုပ်ဆောင်နေသူတွေနဲ့မိဘတွေကပြောကြပါတယ်။ကျွန်းလာတရကျောင်းအပ်လက်ခံတဲ့နေမှာပဲတချို့ဒေသကကျောင်းအပ်တဲ့ကလေးနှစ်နှစ်အတွင်း80ရာခိုင်နှုန်းလောက်ကျသွားတဲ့အတွက်ကျောင်းမတက်တဲ့ကလေးကအနည်းဆုံး8တန်းနေပါရှိတယ်လို့အစိုးရကစာမှာဖော်ပြပါတယ်။ကမ္ဘာကယောဂါစတင်ခဲ့တဲ့2020ခုနှစ်အစောပိုင်းကတည်းကတကဘာလုံးကျောင်းတွေပိတ်ခဲ့ရပြီးတော့မြန်မာနိုင်ငံမှာလည်း15လလောက်ကျောင်းတွေပိတ်ထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မှာလည်းစတင်ကျောင်းတွေဆက်ပိတ်ထားရပြီးပညာရေးဝန်ထမ်းတွေ၊ဆရာဆရာမတွေ၊ကျောင်းသူကျောင်းသားတွေလည်းအကြမ်းမဖက်ဆန့်ကျင်ရေး CDM လှုပ်ရှားမှုတွေမှာအတော်ပါဝင်ခဲ့တာပါ။2023ခုနှစ်ကနေအခုနှစ်ဧပြီလအထိကျောင်းပေါင်းအနည်းဆုံး160လောက်အတက်ခဲခံရပြီးတော့ဒီကဲ့အရေးအတွက်ကဒီထက်ပိုများနိုင်တယ်လို့ Save the Children ကပြောပါတယ်။မြန်မာနိုင်ငံကကလေးတွေရဲ့အနာဂတ်အတွက်အရေးတကြီးလှုပ်ဆောင်ပေးဖို့လိုနေပြီလို့လဲ Save the Children ကကုလလုံခြုံရေးကောင်စီနဲ့အာဆီယံအဖွဲ့ကိုမြစ်တာရက်ခံထားပါတယ်။ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါနဲ့လက်ရှိလူသားချင်းစာနာမှုဆိုင်ရာအခြေအတဲ့တွေကြောင့်တန်းနစ်ချီတဲ့ကလေးငယ်တွေပညာဆက်လက်သင်ယူဖို့အခွင့်အလမ်းမရေမရာဖြစ်နေတဲ့အကြောင်းပြည်ခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ပြည်ခဲ့တဲ့တနေ့အတွင်းမြန်မာနိုင်ငံမြို့နယ်ပေါင်း183မြို့မှာပညာရေးဝန်ထမ်းတွေအသက်ခံရတာစာသင်ကျောင်းတွေကျောင်းသုံးစာအုပ်တွေနဲ့သင်ယူညွှန်းနှန်းတွေဖျက်ဆီးခံရတာစတဲ့ပညာရေးဆိုင်ရာအကြံဖတ်မှုအချိန်ပေါင်း900ကျော်ဖြစ်ပွားခဲ့ပြီးတော့ဒီလိုဖျက်တွေကို PDF အဖွဲ့ကအဓိကကျူးလွန်နေတာဖြစ်တယ်လို့မြန်မာစစ်ကောင်စီကဂျွန်လနေ့ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဆွဆွဲသွားပါတယ်။ဒါပေမဲ့စာသင်ကျောင်းတွေကြေးရော်တဲ့မိရှိုတဲ့လောရက်တွေကိုမြန်မာစစ်ဘက်ကကျူးလွန်တာပါလို့ NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကအမြဲပြောဆိုနေတာပါ။ ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကလည်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့လေကြောင်းတိုက်ခတ်မှုအတွင်းစာတင်ကြောင်းတွေဖြစ်စီခဲ့ရတယ်လို့ပြည်တင်ပြောဆိုထားပါတ
ယ်။မြန်မာနိုင်ငံအပအဝင်ကမ္ဘာမှာတက္ကသိုလ်ကောလိပ်နဲ့စာတင်ကြောင်းတွေအားလုံးလွန်ခဲ့တဲ့နှစ်နှစ်အတွင်းကြမ်းဖက်တိုက်ခတ်ခံရမှုတွေကြောင့်ဆရာနဲ့ကျောင်းသားစုစုပေါင်း 9,000 ကျော်ထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်လို့ပညာရေးကဏ္ဍတိုက်ခတ်ခံရမှုကာကွယ်ရေးကမ္ဘာလုံးဆိုင်ရာညွန့်ပေါင်းအဖွဲ့ GCPEA ကဂျွန်လာ၁ရက်နေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ GCPEA အဖွဲ့ရဲ့လေးလာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းစာတင်ကြောင်းကိုတိုက်ခိုက်ခံရတာစစ်စခန်းတွေအဖြစ်အသုံးချခံရတာစတဲ့လောက်ရက်ပေါင်းရာချီရှိတယ်လို့အစီရင်ခံစာပြုစုရာမှာပါဝင်တဲ့သူတေတီဒေါက်တာမာရီယာဆိုလာကစ်က VOA ကိုဂျွန်လာ၂ရက်နေ့ကပြောပါတယ
်။ In Myanmar and in other countries around the world we see both military and non-state armed groups.
မြန်မာနိုင်ငံမှာရောတခြားနိုင်ငံအချို့မှာပါအစိုးရအဖွဲ့တွေကအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါပညာရေးကဏ္ဍကိုတိုက်ခိုက်နေတာတွေ့ရပြီးစာတင်ကြောင်းနဲ့တက္ကသိုလ်တွေကိုစီးရေးစခန်းအဖြစ်အသုံးချနေကြတာပါ။ဒါကတကယ်ပြဿနာကြီးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုပေါင်း220ကျော်ရှိပါတယ်။ဒီညမှာ GCPEA အဖွဲ့ကတိုက်ခိုက်မှုကျူးလွန်သူကိုပြစ်တင်ပြောဆိုဖို့မဟုတ်ဘဲစီးရေးပရိပခကြောင့်ပညာရေးကဏ္ဍထိခိုက်နေရတာကိုမီးမောင်းထိုးပြဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။ကဘာတဝမ်းကျောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့ကျောင်းထဲဝင်ပြီးတက်ဆွဲတာတွေဟာ2019နဲ့2020ခုနှစ်မှာသုံးပုံတစ်ပုံမြင့်တက်သွားပြီးမနေ့2021တုန်းကလည်းကိုဗစ်ကာလပိတ်ထားရများတဲ့ကြားကနေအလားတူနှုံနဲ့ဆက်ရှိနေခဲ့တယ်လို့ GCPEA အဖွဲ့ကပြောပါရယ်။ကမ္ဘာနှံစာတင်ကြောင်းတွေကိုအစိုးရတက်အပါဝင်လက်နက်ကိုင်အဖွဲ့တွေတက်ဆွဲအသုံးပြုတာဟာလွန်ခဲ့တဲ့နှစ်နှစ်ထက်စာရင်နှစ်ဆတက်ခဲ့တယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါရယ်
။မြန်မာနိုင်ငံမှာနိုင်ငံတွင်အိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာသတန်းကြော်ထရောက်လာတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူပေါင်းဆောင်ရွက်ရုံးအချာကိုကိုကားပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကဂျွန်လတရနေဘုံလူနေမှာပြောသွားပါတယ
် Some nearly 40,000 people from Myanmar are currently displaced in neighboring India and Thailand.
လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတဲကပြည်သူ 6.3 သန်းကျော်အတွက်အကူအညီပေးတဲ့နေရာမှာတော်လာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဘဏ်တွေမှာကန့်သတ်ချက်တွေရှိနေတာဆိုတဲ့အဟန့်အတားတွေအမြန်ပြည့်လဲသွားအောင်လုပ်ပေးဖို့လိုပါတယ်လို့ကုလအသွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုကြောင့်အိုးအိမ်စွန့်ထွက်ပြရသူ9သိန်းနီးပါးရှိပြီးတော့အင်းနီချင်းထိုင်းနဲ့အိန္ဒိယကိုထွက်ပြရသူက4,000နီးပါးရှိကြောင်းလည်းကုလသမဂ္ဂကပြောပါတယ်ဆီအနာမသိခင်အကြံဖတ်မှုတွေကြောင့်နိုင်ငံတွင်အိုးအိမ်စွန့်ထွက်ပြရသူက3သိန်းခွဲလောက်ရှိနေပြီးသားဖြစ်တာကြောင့်လက်ရှိအိုးအိမ်စွန့်ထွက်ပြရသူစုစုပေါင်းတသန်းကျော်ထိဖြစ်လာတာပါဒီနှစ်ဧပြီလကစပြီးတော့မိုးရွာသွန်းမှုတွေရှိလို့တိုက်ပွဲတွေကရှောင်ပြေးနေရတဲ့ရခိုင်ကချင်ရှမ်းပြည်တောင်ပိုင်းနဲ့ကရင်ပြည်နယ်တဲကအိုးအိမ်ပျောက်ပြည်တွင်းဒုက္ခသည်တွေရဲ့ရာယီအမှုအကာတွေလည်းထပ်ပြီးတော့ပျက်စီးသွားခဲ့ရပါတယ်ဒေသလူမှုအဖွဲ့အစည်းတွေနဲ့အကူအညီပေးရေးအေဂျင်စီတွေကတော့စာနာရိတ်ခါဆေးဝါးနဲ့အခြေခံလိုအပ်ချက်တွေကိုပေးအပ်နိုင်ဖို့ဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်။အခုလိုမိုးရင်းကာလတွေကိုရောက်လာတဲ့အချိန်မှာပဲတိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေရဲ့အခြေအနေတွေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။ကုလသမဂ္ဂကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကလည်းဒီလိုမြန်မာနိုင်ငံမှာနေရာစွန့်ခွာတိမ်းရှောင်နေရသူတွေတိုးလာပြီးတော့လူသားချင်းစာနာမှုအချက်အသေးကြီးထွားလာနေတယ်လို့ပြောပါတယ်။ချင်းပြည်နယ်ကမင်းတပ်မကွေတိုင်းထက်ကကြောက်တုရှမ်းပြည်တောင်ပိုင်းညောင်ရွှေပင်တယတောင်ကြီးမြို့နယ်တွေအပြင်ကယားပြည်နယ်လွိုက်ကောမြို့နယ်စတဲ့ဒေသတွေကိုတွားရောက်ကူညီခွင့်ရခဲ့ပေမဲ့နေရစွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီလှလမ်းမမီသေးဘူးလို့ WFP က VOA ကိုပြခဲ့တဲ့ရပ်ပိုင်းကပဲပြောပါတယ်ပဋိပက္ခတွေကြောင့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့အာဆီယံအသင်းကလည်းဝန်ဝန်ဆောင်နေတာပါမြန်မာအရေးအာဆီယံသဘောတူညီချက်၅ချက်ထဲမှာလူသားချင်းစာနာမှုအကူအညီပေးရပါဝင်ပေမဲ့လည်းအဲ့ဒီအကူအညီတွေကိုသူတို့ချမှတ်ထားတဲ့မူပေါင်းအတွင်းကပဲလှုပ်ဆောင်ရမယ်လို့စစ်ကောင်စီကကန့်သက်ထားတာကြောင့်လက်ရှိအချက်အသေးဖြစ်နေတဲ့ဒုက္ခသည်တွေစီတကယ်ပဲအကူအညီပေးနိုင်ဖို့ကြံ့ကြာနေတာဖြစ်ပါတယ
်စစ်ကောင်စီကနေမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်တွေကမြစ်တာမြစ်အရှိကမ်းဘက်မှာစစ်ကောင်စီတပ်တွေကအေအားအလုံးကြီးနဲ့ထိုးစစ်ဆင်တယ်လို့ဇွန်လ2ရက်နေ့ကနှစ်ချောင်းရွာတိုက်ပွဲအခြေအနေကိုဒေသခံကာကွယ်အဖွဲ့ဝင်တို့ကအခုလိုပြောပါတယ်
နောက်ချောင်းမှာလောလောဆယ်ကြီးရှိုးတာရှိမယ်နောက်ချောင်းထဲမှာတက်ဖြန်တာရှိမယ်ကြီးရှိုးရဲ့နောက်ဖုန်ရှင်ကြီးကတော့ခုရဲ့လောင်းလေးတော့မနေ့ကနောက်ချောင်းရဲ့ဘိုင်းတော့ညားမှာပေါ့ဒီနေ့လည်းရှိုးရဲ့ဟုတ်နေရတယ်ခု
တိုက်ပွဲတွင်ဂျွာရီမိရှုခံနေရပြီးဂျွာကန်နေလဲနီးစပ်ရာဖုန်ကြီးကျောင်းမှာခိုလုံနေကြပါတယ်တိုက်ပွဲတွေကြောင့်အင်ဂျီမီးဘလောက်လောင်ခဲ့တယ်ဆိုတာတော့တိတိကျကျမပြောနိုင်ကြပါဘူးတိုက်ပွဲတွင်လက်နက်ကြီးထိမှန်လို့ဒေသခံဂျွာသား၅ဦးလက်နက်ကြီးစားထိမှန်တန်းရရခဲ့ပါတယ်စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ကလေးမြို့နယ်တောင်ပိုင်းဒေသကဂျွာ၉ရွာမိရှုခံရပြီးအင်ဂျီ2000လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်အဲဒီကရွာသားတွေလည်းနီးစပ်ရာဖုန်ကြီးကျောင်းတွေအမျိုးတွေနဲ့တောတောင်တွေနဲ့ခိုလုံနေရတာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အရက်သားပြည်သူတွေကိုမြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တာမြေပြင်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလိုလူတွေစုလိုက်ထိခိုက်ဒေကျစေတဲ့ပစ်ပေးပုံစံမျိုးနဲ့တိုက်ခိုက်နေတာတွေဟာစစ်ရာဇဝမှုကျူးလွန်ရာရောက်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ MSD International ကဇွန်လ၁ရက်နေ့ကပြောပါတယ်ပြီးခဲ့တဲ့နှစ်စစ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းပေါ်ပေါက်လာကြတဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားနိုင်ငံတစ်ခွန်းကမြို့ရွာတွေမှာလက်နက်ကင်တိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်တပ်ကတော့အရက်သားပြည်သူတွေကိုပါတမင်ပစ်မှတ်ထားတိုက်ခိုက်နေတာတွေ့ရတယ်လို့ MSD International အဖွဲ့ကပြောပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်ကရစ်ဆက်တဲ့လူအခွင့်အရေးတွေချိုးဖောက်နေတယ်လို့ Britain အခြေစိုက်မြန်မာ Accountability Project MAP လူအခွင့်အရေးအဖွဲ့ကမြန်မာစစ်တပ်ကိုတူရကီမှာတရားစွဲဖို့ပြင်နေတဲ့အမှုအတွက်တူရကီအာဏာပိုင်တွေကကနအူစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေတယ်လို့ MAP ကထုတ်ပြန်ပါတယ်။ရာဇဝတ်ပြစ်မှုတွေကိုကမ္ဘာဘယ်နေရာမှာမဆိုစီရင်ပိုင်ခွင့်ရှိတယ်ဆိုရဲဥပဒေအခြေခံပေါ်မှာမြန်မာစစ်ဘုချုပ်တို့ရဲ့ကျူးလွန်မှုတွေကိုအရေးယူနိုင်ဖို့ MAP ကအစ္စတန်ဘူမြို့တော်ကအစိုးရရှိနေရုံကိုမတ်လ29ရက်ကအမှုတင်ခဲ့တာပါ။မြန်မာစစ်တပ်ရဲ့ရာထူးအမြင့်ဆုံးဗိုလ်ချုပ်မူကြီးမဲအောင်လိုင်ကနေအနိုင်ဆုံးရာထူးအထိတာဝန်ခံမှုရှိအောင်ကဘာကစောင့်ကြည့်နေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ MAP Project ရဲ့ညွှန်ကြားရေးမှူး Chris Garnes ကပြောပါရယ်စစ်တပ်ဟာအရေးယူခံရခြင်းမရှိဘဲတပ်ဖြတ်မှုတွေလုပ်နေတယ်လို့နေအိမ်ရာပေါင်းများစွာကိုတမင်မိရှို့ဖျက်ဆီးနေတာကြောင့်ဒီလောက်ရက်တွေအတွက်တာဝန်ခံမှုရှိမှဖြစ်မယ်လို့သူကပြောပါရယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့ကျူးလွန်မှုတွေကိုနိုင်ငံကအာဏာပိုင်တစ်ခုကပထမဆုံးစုံစမ်းတဲ့အမှုဖြစ်တယ်လို့လဲ MAP ရဲ့ဂျွန်းလတရရက်နေ့ကကြေညာချက်မှာဖော်ပြပါရယ
်မြန်မာနိုင်ငံကရှမ်းပြည်နယ်ဟာမက်သာဖက်တမင်းမူရစေဝါထုတ်လို့ရအဓိကနေရာဖြစ်နေတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကပြောပါရယ်ကိုဗစ်ကာယောဂါကြောင့်ကုန်သွယ်ရေးနဲ့လမ်းပန်းဆက်သွယ်ရေးအကန့်အသတ်တွေရှိခဲ့ပေမဲ့အရှေ့အာရှနဲ့အရှေ့တောင်အာရှရဲ့မူရစေဝါဈေးကွက်ဟာချဲ့လာနေတယ်လို့လဲမေလကုံကထုတ်ပြန်တဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြထားတာပါအရှေ့အာရှနဲ့ရှေ့တောင်အာရှတလွှားမှာ methamphetamine မူရစေဝါတွေကို2022ခုနှစ်မှာစံချိန်တင်ဖမ်းမိခဲ့တယ်လို့လဲကုလသမဂ္ဂအစီရင်ခံစာကဖော်ပြပါတယ်ဘိတ်ဆိုင်ပြို area 17ရာခိုင်နှုန်းကျသွားခဲ့ဆိုပေမဲ့မြန်မာနိုင်ငံမှာ methamphetamine ဆေးပြားအမှုန့်နဲ့အခဲတွေကိုဖမ်းမိတာဟာ2019ခုနှစ်ဖမ်းမိတဲ့ပမာဏထက်နှစ်ဆရှိလာတယ်လို့ကုလသမဂ္ဂကပြောပါတယ်ပြီးခဲ့တဲ့6နှစ်စည်းရင်းတွေအရအရှိတောင်အာရှဒေသမှာမူရစေဝါထုတ်လုပ်မှုများတဲ့များလာနေသလိုမူရစေဝါတွေကိုစံချိန်တင်ဖမ်းမိလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံထဲမှာမူရစေဝါဈေးနှုန်းအပြောင်းအလဲတိတ်မရှိတဲ့အတွက်ဒါဟာဈေးကွက်ထဲမှာမူရစေဝါတွေဆက်ပြီးရှိနေတယ်ဆိုတဲ့လက္ခဏာဖြစ်တယ်လို့ UNODC ရဲ့အစီရင်ခံစာမှာကောက်ချက်ချထားပါတယ်ခင်ဗျာ
တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်းနိုင်ငံကသတင်းတွေကိုလည်းအလဲပေးကြပါတယ်ယူကရိန်းကိုအစင်းမြင့်တဲ့ rocket ဒုံးလက်နဲ့စနစ်နဲ့စစ်လက်နက်ဒေါ်လာတန်း900ဘူးပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။နလာကြကိုဗစ်ကြောင့်အသွာလာတွေပိတ်ထားတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့ကြီးမှာဒီသတင်းပတ်အသွာလာတွေပြန်ဖွင့်ပေးလိုက်ပါတယ်။ဒီလိုတပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မအီးတန်စင်ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းကိုအစင်းမြင့်တဲ့ rocket ဒုံးလက်နဲ့စနစ်နဲ့စစ်လက်နက်ဒေါ်လာတန်း900ဘူးပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဂျွန်လ၁ရက်နေ့မှာကြေညာခဲ့ပါတယ်။တည်ယူရွှေ့ပြောင်းနိုင်တဲ့ HIMARS ဒုံးစနစ်အပါအဝင်စွမ်းရည်မြင့်ခင်မီလက်နက်တွေနဲ့ရှီတိုးကျူးကျော်လာတဲ့ရုရှားတွေရန်ကိုယူကရိန်းကကာကွယ်နိုင်မှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကထုတ်ပြန်ကြမှာပြောထားပါတယ်။လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတဲ့ယူကရိန်းအတွက်သမိုင်းဝင်အကူအညီတွေပေးတဲ့နေရာမှာအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ့်အကြောင်းကိုလည်းပြောပါတယ်။အမေရိကန်ကပေးမယ့်ဒုံးကျည်တွေနဲ့ရုရှားပိုင်နယ်ထဲကိုမပစ်ပါဘူးလို့ယူကရိန်းကကတိပေးထားတယ်ဆိုပြီးတော့လည်းအင်ပီယိုတာဝန်ရှိသူတွေကပြောပါတယ်။ ရုရှားတပ်ဖွဲ့တွေကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းစီဗီယာဒိုနက်ဆက်မြို့ကိုဂျွန်လအစမှလက်နက်ကြီးတွေနဲ့အဆက်မပြတ်တိုက်ခိုက်ပြီးတော့ဂျွန်လတရနေ့မှာမြို့ရဲ့80ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေတင်းချုပ်ထားနိုင်ခဲ့ပါတယ်။အခြေအနေကလူသားချင်းစာနာမှုဆိုင်ရာအကူအညီရပ်ထားရတာပါ။ရုရှားဟာ3လကြာထိုးစစ်တဲ့အစောပိုင်းမှာယူကရိန်းသမ္မတဗလာဒီမီယာဇီလင်စကီအစိုးရကိုဖျောက်ချဖို့နဲ့မြို့တော်ကီးဖ်ကိုသိမ်းပိုက်ရေးအခြေစဉ်မအောင်မြင်ပေနဲ့နိုင်ငံအရှေ့ပိုင်းဆက်မှုလုပ်ငန်းတွေရှိရာဒေါမက်စ်ဒေတာကိုထိန်းချုပ်ရေးရုရှားရည်မှန်းချက်အတွက်စီဗီယာဒိုနက်ဆက်ဒေတာတင်ပိုက်နိုင်ရဟာအရေးကြီးနေတာပါအခုတော့ဒီမျိုးကိုရုရှားတို့အပြေအဝမထိန်းချုပ်နိုင်သေးပါဘူးဒီမျိုးထဲမှာအရက်သား12,000ကျော်ပိတ်မိနေပြီးတော့ရေအစားအစာစေဝါနဲ့လဲဆင်ပြီးလုံလောက်မှုမရှိဘူးဆိုပြီးတော့ဒုက္ခသည်များကုညီအေဂျင်စီတွေကပြောပါတယ်ဩစတြေးလျနိုင်ငံမှာအစိုးရတဲ့ဝင်ကြီးအဖွဲ့ဝင်တွေဂျွန်လာတရနေ့မှာကျန်းသစ္စာကျင်းပခဲ့ပြီးတော့ပထမအကြိမ်တွေ့ဆုံခဲ့ပါတယ်ဝင်ကြီးချုပ်အန်တိုနီအယ်ဘနီစ်ကတော့အရင်သတင်းပတ်တုန်းကကျန်းသစ္စာကျင်းပခဲ့တာပါအစိုးရတဲ့အဖွဲ့မှာပထမဆုံးအကြိမ်ဖြစ်မွတ်စလင်အမျိုးသမီးတယောက်အပါအဝင်အမျိုးသမီးအဖွဲ့ဝင်13ယောက်ဆန့်ကျင်တင်ပါဝင်ခဲ့ပါတယ်ဌာနေတိုင်းရင်းသားရေးရာဝင်ကြီးဌာနဝင်ကြီးအဖြစ်လည်းဌာနေတိုင်းရင်းသားအမျိုးသမီးတယောက်ကိုရွေးချယ်ထားတာပါမြို့တော်ကင်ပါရာမှာကျင်းပတဲ့ကျန်းသစ္စာကျင်းပွဲကိုဝင်ကြီးချုပ်အတစ်ကဥဆောင်တဲ့လက်ဝဲရင်လေးပါပါတီရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်17ရက်အကြာမှာပြုလုပ်ခဲ့တာပါပြီးရလာရွေးကောက်ပွဲတုန်းကမဲတချို့ကိုရည်တဖို့ကြံနေသေးခဲ့ပေမဲ့အမတ်နေရာ150ရှိတဲ့အလို့တော်မှာလေးပါပါတီကအပြတ်အသတ်အနိုင်ရဖို့အတွက်လွန်လောက်တဲ့မဲရည်အတွက်ရရှိထားပြီးဖြစ်ပါသည်ဟောင်ကောင်အုပ်ချုပ်ရေးမှူးအသစ်ဂျွန်လီကတာဝန်တွေစပြီးတော့ထမ်းဆောင်ဖို့တလားအလို့မေလ31ရက်နေ့မှာတရားဝင်ခန့်အလွာကိုလက်ခံရယူခဲ့ပါတယ်။ဒီခန့်အလွာကိုတရားဝင်ကြီးချုပ်လီကချင်းကပြည့်ရခဲ့ရဖြစ်ပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးအသစ်လီဟာတရုတ်သမ္မတရှီကျင်းပင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အမျိုးသားလုံခြုံရေးနဲ့ဟောင်ကောင်ရဲ့တာယာဝါပြောရေးနဲ့တည်ငြိမ်ရေးတို့ကိုကာကွယ်ရမှာကူညီပေးခဲ့တဲ့ဂျွန်လီကိုသမ္မတရှီကျင်းပင်ကအကြီးကျယ်ပြောဆိုခဲ့ပါတယ်။မေလအစောပိုင်းအုပ်ချုပ်ရေးမှူးအသစ်ရွေးကောက်ပွဲမှာတရုတ်ဆိုရလူလားတဲ့ရွေးကောက်ပွဲကော်မတီဝင်69ရာခိုင်နှုန်းကသူ့ကိုရွေးကောက်တင်မြှောက်ခဲ့တာပါတရုတ်ဆွေရပေါ်မှာတစ္ဆာခံသူမျိုးချစ်တွေသာဟောင်ကောင်အုပ်ချုပ်ရေးမှူးရာထူးကိုလက်ခံပိုင်권ရှိတဲ့ဆိုတဲ့အငင်းပွားပွဲဥပဒေသစ်ကိုမိနစ်တုံးကပြဋ္ဌာန်းအပြီးမှာဒီရွေးကောက်ပွဲဖြစ်ပေါ်လာတာပါရွေးချယ်ခံရဖို့လိုအပ်တဲ့မဲရည်တွေထက်နှစ်ဆမကကျော်လွန်ပြီးတော့ရွေးကောက်တင်မြှောက်ခံရတဲ့လေးကလက်ရှိအုပ်ချုပ်ရေးမှူးအသစ်တာဝန်တွေကိုဇူလိုင်လ1ရက်နေ့မှာစပြီးတော့ထမ်းဆောင်မှာဖြစ်ပါတယ်ဂျွန်နီကိုအုပ်ချုပ်ရေးမှူးအသစ်အဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့အတွက်တရုတ်ဆွေရကဟောင်ကောင်ကျွန်းပေါ်မှာပို့ပြီးတော့တင်းကျပ်တဲ့အုပ်ချုပ်ရေးစနစ်ချမှတ်လာမလားဆိုတဲ့ပေါ်မှာစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်မင်းခင်ပြည်အောင်စုနဲ့ထိုင်ဝမ်ကြားကုန်သွယ်ရေးစာချုပ်တစ်ခုကိုဂျင်လာတရနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်ဒေတာတွင်တရုတ်တို့ရဲ့စီးပွားရေးလွှမ်းမိုးမှုကိုတံပြန်ဆောင်ရွက်တဲ့အနေနဲ့တရုတ်ကသူပိုင်အဖြစ်ပြောဆိုနေတဲ့ထိုင်ဝမ်ကျွန်းနဲ့စီးပွားရေးရအနေကပူးပေါင်းဆောင်ရွက်နိုင်ဖို့အမေရိကန်ကကူလိုလက်မှတ်ရေးထိုးလိုက်တာပါဒီသဘောတူညီချက်ကြောင့်ဒီဂျစ်တယ်နည်းပညာနဲ့တန်ရှင်းစွမ်းအင်ဆိုင်ရာကုန်သွယ်ရေးကိစ္စရပ်တွေမှာနှစ်ဦးနှစ်ဖက်အကျိုးများစေလိမ့်မယ်လို့သမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။နည်းပညာပိုင်းနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေဆက်ပြီးဆွေးနွေးဖို့ရှိတယ်လို့လည်းဆိုတာပါ။လူသုံးလျက်စစ်ပစ္စည်းမျိုးစုံမှာလိုအပ်တဲ့အစစ်မြေဆက်မီကွန်ဒက်တာတွေကိုအထူးကထုတ်လုပ်နေတဲ့ထိုင်ဝမ်နဲ့အမေရိကန်ကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကတကယ့်ကိုအရေးကြီးတဲ့ကိစ္စဖြစ်တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂျီနာရေမွန်ဒိုကပြောပါလိမ့်။အထူးသတိထားရမယ့်တချို့နည်းပညာတွေကိုထိန်းချုပ်တဲ့ကိစ္စကိုတော့အမေရိကန်နဲ့ထိုင်ဝမ်ကြားဆက်ပြီးဆွေးနွေးရအောင်မယ့်အကြောင်းအမေရိကန်ကြီးတန်းတာဝန်ရှိသူတွေကပြောနေတာပါ။တောင်ကိုရီးယားနဲ့ဂျပန်ကိုတွားရောက်တဲ့ခီးစဉ်အတွင်းအာရှပစိဖိတ်ဒေသတွေနိုင်ငံတရာစင်ကြော်နဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့သဘောတူညီမှုတစ်တခုရလိုက်တဲ့အကြောင်းမင်းခင်သမားဂျိုးဘိုင်ဒန်ကကြေညာလိုက်ပြီးတော့ရေပိုင်းအကြမှာပဲထိုင်ဝမ်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်စာချုပ်မှာလက်မှတ်ရေးထိုးလိုက်တဲ့သတင်းထွက်ပေါ်လာတာပါCOVID-19 ရောဂါကူးစက်မှုတွေကိုစိုးရိမ်ပြီးတော့နှစ်လကြာသွာလာပိတ်ထားရတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီဇင်ဘာဘက်ထဲသွာလာတွေပြန်ဖွင့်ပေးလိုက်ပါတယ်။ဂျူလာတရနေ့ကစပြီးတော့ဘတ်ကားနဲ့မြေရောက်ရထားလမ်းတွေအပြည့်အဝပြန်ပြီးတော့ပြေးဆွဲမယ့်အကြောင်းတရုတ်ဆွေရကကြေညာထားတာပါ။ကျောင်းတချို့ကိုပြန်ဖွင့်ပေးထားပြီးတော့ကုန်တိုက်တွေအယောင်ဆိုင်ကြီးတွေလက်လီအယောင်ဆိုင်တွေနဲ့ဈေးဆိုင်တွေကိုတော့ပုံမှန်ဖွင့်နေကြအနေထားရဲ့85ရာခိုင်နှုန်းထက်မပိုဘဲနဲ့တဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့ကြေညာထားပါတယ်။ရုပ်ရှင်ရုံနဲ့အားစားရုံတွေကိုတော့ဆက်ပြီးတော့ပိတ်ထားပါတယ်။ရှန်ဟိုင်းမှာပုံမှန်အခြေအနေပြောင်းရအောင်တိုင်းမြင့်ချက်တွေကိုဖြေလျှော့ပေးလိုက်ပြီးမယ်လေ။အများပြည်သူသွားလာတဲ့နေရာတွေကိုဝေရောက်နိုင်ဖို့အတွက်82နာရီအတွင်းမှာစစ်ထားတဲ့ကိုဗစ်ကင်းရှင်းကြောင်းအဖြေကိုပြရမှာဖြစ်ပါတယ်။ကိုဗစ်ကူးစက်သူနဲ့အနီးကပ်ထိတွေ့မှုရှိတဲ့သူတွေနဲ့ကိုဗစ်ကူးစက်မှုရှိတဲ့နေရာတွေမှာနေထိုင်သူတချို့ကိုတော့အသွားလာဆက်ပြီးကန့်သက်တားမြစ်ထားပါတယ်။ တဲ့င်းချလာတိတိကျကျမရှိဘဲနဲ့ကိုဗစ် -19 ကူးစက်မှုတိုက်ဖျက်ရေးအခြေအနေတိုးတက်မှုရှိတယ်ဆိုပြီးတော့မြောက်ကိုရီးယားကပြောဆိုနေတဲ့အပေါ်မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတန်တရားရှိနေပါလိမ့်။နိုင်ငံတွင်းအပြားရောဂါတစ်မျိုးကူးစက်နေတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းမှာကြေညာခဲ့ပြီးတော့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရက်ကိုကူးစက်သူ၄သိန်းနီးပါးရှိခဲ့ပေမဲ့လေဒီသတင်းပတ်လည်မှာတော့ကူးစက်သူက9,600လေးကျသွားတယ်လို့ပြောပါလိမ့်။အစိုးရထိန်းချုပ်တဲ့မီဒီယာတွေအနေနဲ့အချိန်အမှန်ကိုရှော့ပေါက်ပြီးတော့ပြောနိုင်တာကိုလည်းကျွမ်းကျင်သူတွေကသတိပေးထားပါလိမ့်။မြောက်ကိုရီးယားမှာအခုချိန်အထိရောဂါကူးစက်တဲ့သူဘယ်လောက်ရှိတယ်ဆိုတာကိုတိတိကျကျဖော်ထုတ်ပြောဆိုထားတာမရှိပါဘူး။ WHO ရေးပေါ်ဌာနအကြီးအကဲ Mike Ryan ကတော့အချိန်တွေကပိုဆိုးနေတယ်လို့သူ့အနေနဲ့ယူဆမိတဲ့အကြောင်းဂျူလာတရက်နေ့မှာပြောပါလိမ့်။အချိန်အမှန်တိကျတဲ့အသတင်းချက်လက်တွေရဖို့ခက်ခဲပေမဲ့လည်းအင်ဂျီချင်းတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့နဲ့ချိတ်ဆက်လက်တွဲဆောင်ရွက်နေတဲ့အကြောင်းWHO ကပြောပါလိမ့်မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာသတင်းတွေမှာတော့နိုင်ငံတွင်းကူးစက်ရောဂါတိုက်ဖျက်ရေးလှုပ်ရှားမှုအရှိန်မြင့်လှုပ်ဆောင်နေရဆိုပြီးတော့ဖော်ပြထားတာပါဒုတိယမြောက်ပြည်တွင်းဘီယင်မကြီးအဲလစ်ဇဘက်ရဲ့နန်းသက်80ပြည့်ပလက်တီနမ်ရဲ့တူအခမ်းအနားတွေကိုဂျွန်လ၂ရက်နေ့ကစပြီးတော့9ရက်နေ့ထိရုံးပိတ်ရအားလည်းရက်တွေအဖြစ်လဲတက်မှတ်ပြီးတော့လျှက်ထားကျင်းပနေပါလိမ့်မြင်းစီတပ်ဖွဲ့ကိုဂုံပြူအလေးပြူတာကိုဘာကင်ဟမ်နန်းတော်ခမ်းမဆောင်လာတာဆောင်ကနေပြီးတော့အသက်96နှစ်အရွယ်အလစ်ဇဘက်ဘီယမာကြီးခံယူခဲ့ပါတယ်။ COVID-19 ကရောဂါဝေဒနာခံစားခဲ့ရသလိုကျန်းမာရေးအခြေအနေအရသွားလာဖို့အခက်အခဲရှိရာကြောင့်မကြသေးခင်လပိုင်းတွေကစပြီးတော့ဘီယမာကြီးအလစ်ဇဘက်အများပြည်သူတွေကြားသွားလာတာတွေတော်တော်များများရှော့ချခဲ့ပါတယ်။ညပိုင်းမှာတော့ဘီယမာကြီးကဝင်းစာရဲတိုက်မှာရှိနေမှာဖြစ်ပြီးတော့နိုင်ငံတဝမ်းနဲ့ဒနာတဟာရနိုင်ငံ54နိုင်ငံအတွက်မိမောင်3,000ထိုးပြမဲ့အခမ်းအနားမှာပါဝင်ခဲ့ပါလေ။ Platinum ရထုအထိမ့်မှဘီယမာကြီးရဲ့ပုံလူရုပ်ပုံကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါလေ။တော်ဝင်မိသားစုကိုလေးစားတဲ့ယန္တိရဲ့ဝေးကလူတွေဘီယမာကြီးနန်းသက်80ပြည့် Platinum ရထုအခမ်းအနားတွေမှာကျင်းပခဲ့ကြလည်းဖြစ်ပါလေရှင်
။တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်နေအနေနဲ့ကျွန်တော်တို့ view မြန်မာဘိုင်းကိုဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုစာရေးသားပို့နိုင်ပါတယ်။ဒါပြင်ကျွန်တော်တို့ view ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဆက်သွယ်နိုင်ပါတယ်။အခုတော့ကျွန်တော်တို့သတင်းအချင်းချုပ်ကိုကိုဝင်းမင်းကတလဲအကြေညာပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းရုရှားစစ်ရဲတရပြေးခြင်းယူကရိန်းရှေ့ပိုင်းတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်လုံးကသူတို့နိုင်နေပြီလို့အပြိုင်ကြုံသွားလိုက်ပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းလူဟန်စ်ပြည်နယ်အဓိကမြို့ကြီးနှစ်ခုမှာဝိုင်းထားတာနဲ့ပြန်တိုက်ထုတ်တာတွေအပြန်အလှန်ဖြစ်နေချိန်မှာရုရှားပြောခွင့်ရတဲ့နောက်ယူကရိန်းပြည်နယ်ကြီးကဲနှစ်ဖက်လုံးကအခုလိုတပြိုင်တည်းဟစ်ကြွေးလိုက်ကြတာပါ။ရုရှားပြောအစိုးရပြောခွင့်ရဒီမစ်ထရီပက်စကော့ဖ်ကယူကရိန်းရှေ့ပိုင်းခွဲထွက်ရေးဒေသကအရသားတွေအကာအကွယ်ပေးရေးလုပ်ငန်းကြီးအောင်မြင်သွားပါပြီလို့နောက်မျိုးကြီးတွေကိုလည်းထိန်းထားနိုင်ပါတယ်လို့ပြောလိုက်တဲ့အချိန်မှာပဲယူကရိန်းရဲ့လူဟန်စ်ပြည်နယ်ကြီးကဲကလည်းဆီဗရိုဒေါနက်စ်မျိုးကြီးကနယ်မြေကြီးတစ်ခုကိုပြန်သိမ်းလိုက်နိုင်ပြီလို့မနေ့ကကြေညာလိုက်ပါတယ်ခင်ဗျာဆနပြပွဲတွေကိုအကြောင်းပြပြီးအီရန်နိုင်ငံကိုအားနည်းသွားအောင်ချိုးပန်းနေတဲ့ရန်သူဆိုပြီးအီရန်ဘာသာရေးကောင်ဆောင်အယာတိုလာခိုမီနီကအမေရိကန်ပြည်ထောင်စုကိုအဓိကရည်ညွှန်းထားပြောဆိုသွားပါတယ်ပြီးခဲ့တဲ့ရက်ပိုင်းသတင်းပတ်တွေအတွင်းအီရန်မျိုးကြီးအတော်များများမှာနေထိုင်စားသောက်စီတက်လာတာနဲ့အာဂတိလိုက်စားမှုတွေကိုဆန့်ကျင်တဲ့ဆန္ဒပြကန့်ကွက်မှုတွေဖြစ်ခဲ့ပါတယ်။ရန်သူဟာအစ္စလမ်စနစ်ကိုတိုက်ခိုက်ဖို့လူအများဆန္ဒပြပွဲတွေကိုအသုံးချလာတယ်လို့အီရန်ဘာသာရေးကောင်ဆောင်ကရုပ်သံမေးခွန်းမှာပြောလိုက်ပါတယ်ခင်ဗျ။ Quad လို့ခေါ်တဲ့ American ဥဆောင်မဟာမိတ်အဖွဲ့ Asia Pacific ပင်လယ်ရေကြောင်းထောက်လှမ်းမှုတွေတိုးလွှင့်မှာကိုတရုတ်ဘက်ကလည်းလိုက်တိုးနိုင်တယ်လို့သုံးသပ်နေကြပါတယ်။Quad လေးနိုင်ငံမှာမိတ်ဖွဲ့ဝင် American, Japan, India, Australia တို့အနေနဲ့နောက်ဆုံးမော်ခင်မီနီးပညာ3ထောင်လင်းအနည်းစနစ်တွေကိုတက်ဆင်ပြီးဒီဒေသပင်လယ်ပြင်နဲ့ငါးခိုးဖမ်းမှုနှိမ်နင်းရေးပြင်ဆင်နေကြတာပါဒီစီစဉ်မှာဒေသတွင်းကငါးဖမ်းဆုံးတရုတ်ကိုအဓိကထားစောင့်ကြည့်မှာမို့တရုတ်ဘက်ကလည်း American ရဲ့တရုတ်ဆန့်ကျင်ရေးတိုးချဲ့မှုဖြစ်စိတ်ပြက်ဒေါသထထားပြီးသားမို့ပို့ပြီးတော့ပြန်တုံ့ပြန်ပါပါလို့ဖိလစ်ပိုင်တက္ကသိုလ်ဒလမန်ဒေသကနိုင်ငံရေးသိပ္ပံပါမောက္ခဟာမန်ခရော့ဖ်ကဆိုပါတယ်ခင်ဗျာအမေရိကန်လင်းတင်သင်္ဘောပါဝင်တဲ့အမေရိကန်တောင်ကိုရီးယားပူးတွဲစီလေ့ကျင့်မှုတရက်ကိုဂျပန်နိုင်ငံအိုကီနာဝါကျွန်းအပြင်ဘက်နိုင်ငံတကာရေပိုင်နက်မှာ၃ရက်ကြာပြုလုပ်ခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆက်သက်မှုတစ်ခုလုပ်တော့မယ်လို့သတင်းတွေထွက်လာချိန်မှာပဲ၄နှစ်ကျော်အတွင်းပထမဆုံးအကြိမ်ဂျပန်တောင်ကိုအမေရိကန်တောင်ကိုရီးယားစီလေ့ကျင့်မှုတရက်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျ။
သတင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ Dian Wan တို့ဖြစ်ပါတယ် View American တန်ရစနေနေ့ညာပိုင်းမှာပါသောအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလို့မီတာ30နဲ့51အပြင်လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.